Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇွန်လ19ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မူကကျမစွန်မမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရုရှားနဲ့မြောက်ကိုရီးယားနိုင်ငံအကြားကာကွယ်ဆိုင်ရာအပြန်အလှန်ပံ့ပိုးကူညီမဲ့သဘောတူစာချုပ်ချုပ်ဆိုခဲ့ပါတယ်။ဒေါ်ဆန်းစုကြည်မွေးနဲ့အထိတ်မှကျင်းပသူတချို့မြန်မာနိုင်ငံမှာဖမ်းဆီးခံခဲ့ရပါတယ်။ထိုင်းနိုင်ငံမှာဆောက်ကိုပို့မဲ့ Starlink ဂျိုရူ58ခုကိုထိုင်းတာဝန်ရှိသူတွေကဖမ်းဆီးမိလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတိုင်းအောင်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့ကြားရောက်တဲ့တမရီနှင်းစီလို့တင်စားခေါ်ဝေါ်တဲ့ဒီမိုကရေစီကောင်ဆောင်ဒေါန်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့မှာတော့ရန်ကုန်မြို့အပါအဝင်ပြည်တွင်းမှာပန်းတပိတ်အပါအဝင်လှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်
။လူလူကောင်ဆောင်ဒေါန်ဆန်းစုကြည်ကိုကျွန်တော်တို့ပြည်သူတွေချစ်တယ်။ပဲတော့မှမမိဘူးပေါ့မမိတဲ့အနေနဲ့စံတပိတ်ကိုဆင်းရဲတာပေါ့
မြန်မာနိုင်ငံတဝမ်းမှာကျင်းပကြသလိုပဲဒေါ်ဆန်းစုကြည်ရဲ့မွေးနေ့ပွဲတွေကိုအရှိတီမောပါဝင်နိုင်ငံဆောင်မှာလည်းကျင်းပကြပါတယ်ဒီလိုသတင်းတွေနဲ့အတူချင်းပြည်နယ်ဘက်ကစီရေးအခြေအနေတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Editor နဲ့ဆွေးနွေးခန်း Generation Z Season နဲ့အားကစားကဏ္ဍတွေကိုလည်းနားဆင်ရမှာပါအခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူပြောပြပေးပါမယ်ရှင်
ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကာကွယ်ဆိုင်ရာအပြန်အလှန်ပံ့ပိုးကူညီမဲ့သဘောတူစာချုပ်ကိုရုရှားသမ္မတဗလာဒီမီပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လက်မှတ်ထိုးခဲ့ကြပါတယ်။နှစ်နိုင်ငံအကြားမဟာမိတ်ဆက်ဆံရေးနောက်တဆင့်ကိုတက်သွားတဲ့အကြောင်းပြသတာဖြစ်တယ်လို့ပျုံယမ်းမြို့တော်ကို24နှစ်အတွင်းပထမဆုံးအကြိမ်ရောက်လာတဲ့ရုရှားသမ္မတနဲ့ပူတွဲသတင်းသားရှင်းလင်းပွဲမှာကင်ဂျွန်အွန်းကပြောကြားခဲ့ပါတယ်။
조로사이의포괄적인전략적동반자관계에관한조약이체결됨으로하여우리두나라관계는
နိုင်ငံအကြအလုံးစုံပါဝင်တဲ့မဟာဗျူဟာမြောက်စာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့အတွက်နိုင်ငံရေးစီးပွားရေးစစ်ရေးအပါအဝင်နယ်ပယ်စုံမှာပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့နိုင်မှာဖြစ်ပါတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကပြောသွားတာပါနိုင်ငံမဟာမိတ်ဆက်ဆံရေးအဆင့်အစ်တစ်ခုကိုတိုးမြှင့်နိုင်ခဲ့တာဖြစ်တယ်လို့ဆက်ဆက်ပါပါပြုလုပ်တဲ့သတင်းသားရှင်းလင်းပွဲမှာပြောကြားသွားတာပါအမေရိကန်အစိုးရနဲ့ထိတ်တိုက်တွေ့ဆုံမှုတွေကိုတိုးလာနေချိန်မှာအမေရိကန်ဥဆောင်နဲ့ပိတ်ဆို့တံခတ်မှုတွေကိုကျော်လွှားနိုင်ဖို့နိုင်ငံအကြားအနီးကပူးပေါင်းဆောင်ရွက်ဖို့အတွက်လို့ဆိုပြီးရုရှားသမ္မတပူတင်ဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာရောက်လာခဲ့တာဖြစ်ပါတယ်။ယူကရိန်းအရေးကိစ္စအပါအဝင်ရုရှားရဲ့မူဝါဒကိုအစဉ်တစိုက်မပြောင်းလဲပဲထောက်ခံအားပေးနေတဲ့အတွက်မြောက်ကိုရီးယားကိုအထူးကျေးဇူးတင်တယ်လို့လည်းသမ္မတပူတင်ကပြောကြားခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲအတွက်ရုရှားကိုမြောက်ကိုရီးယားကလက်နက်တွေရောင်းချနေတဲ့အပေါ်စိုးရိမ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတို့ကဆိုရင်ကြောင့်ပြောကြားနေကြချိန်မှာသမ္မတပူတင်မြောက်ကိုရီးယားကိုရောက်သွားတာဖြစ်ပါတယ်နိုင်ငံတကာရဲ့ဖဲကျင်ပိတ်ဆို့မှုတွေကိုခံနေရတဲ့ရုရှားနဲ့မြောက်ကိုရီးယားအကြားအပြန်အလှန်ဆက်ဆံရေးဟာအရေးကြီးတယ်လို့သဘောထားကြပုံရတယ်လို့ဒေတာရင်းလှစ်လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
ပြီးခဲ့တဲ့လတွေတုန်းကတိုက်ပွဲတွေရပ်တန့်ခဲ့တဲ့ယူကရိန်းအရှေ့ပိုင်းရှေ့တန်းစစ်မြေပြင်ဖြစ်တဲ့ထိုရက်မြို့အနီးမှာတော့ရုရှားတပ်ဖွဲ့ဝင်တွေကတိုက်ခိုက်မှုတွေကိုအရှိန်မြင့်လှုပ်ဆောင်နေပြီဖြစ်ပါတယ်။ယူကရိန်းဘက်ကလူအင်အားနဲ့လက်နက်အင်အားချို့တက်လာမှုတွေကြောင့်မို့လို့အရှေ့ပိုင်းဒွန်ဘတ်စ်ဒေသကိုထိန်းထားနိုင်ရည်အတွက်ကခက်ခဲနေပါတယ်။ဒါ့အပြင်အဲ့ဒီဒွန်ဘတ်စ်ဒေသကတော့ရုရှားကသူ့ပိုင်ဖြစ်နေတောင်းဆိုနေတဲ့နေရာလည်းဖြစ်ပါတယ်။တိုက်ခိုက်မှုတွေအရှိန်မြင့်လိုက်တဲ့ Torres ဒေသအနီးမှာဆိုရင်လေရုရှားစစ်တပ်ကအနီးပတ်ဝန်းကျင်မြို့တွေနဲ့ကျေးရွာတွေကိုပိတ်မထားတိုက်ခိုက်တဲ့စစ်စင်ရေး၅ခုကိုတပြိုင်တည်းတိုက်ခိုက်နေပါတယ်။စစ်မဖြစ်ခင်တုန်းကခံမှန်းကျေလူဦးရေ 32,000 လောက်ရှိတဲ့ Torres ဒေသစီကိုရုရှားတို့ကထိုးစစ်ဆင်နေတယ်ဆိုတာကိုစစ်ရေးလေလာသူတွေကအစီရင်ခံပါတယ်။အဲ့ဒီဒေသအကြီးအကဲကလည်းလွန်ခဲ့တဲ့24နာရီအတွင်းမှာပဲ Pokhross မြို့အနီးမှာရုရှားရဲ့တိုက်ခိုက်မှုကြောင့်မိလောင်ကျွမ်းမှုဖြစ်ခဲ့ပြီးတော့လူတဦးသေဆုံးတဦးဒဏ်ရာရခဲ့ပြီးတော့အဲ့ဒီဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်လူနေအဆောက်အုံ21လုံးပျက်စီးခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့ရက်ကထက်နှစ်ဆနီးပါးပျက်စီးဆုံးရှုံးမှုဖြစ်ပါတယ်ဆိုပြီးတော့ထုတ်ပြန်ထားပါတယ်ရှင်
။ Israel ကဂါဇာကိုလေကြောင်းကတိုက်ခိုက်မှုတွေမှာစစ်ပွဲအတွင်းလိုက်နာရမယ့်ဥပဒေတွေကိုအကြိမ်ကြိမ်ချိုးဖောက်ခဲ့တယ်လို့ယူဆရကြောင်းကုလသမဂ္ဂလူ့အခွင့်အရေးယူကပြောကြားလိုက်ပါတယ်။ဂါဇာကိုထိုးစစ်ဆင်တိုက်ခိုက်တဲ့ကနဦးကာလတွေဖြစ်တဲ့မနစ်အောက်တိုဘာလကနေဒီဇင်ဘာလတွေအကြား အစ္စရေးကပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှု6ခုကိုလေလံသုံးသပ်ခဲ့တဲ့အကြောင်းဒီကနေ့ဇွန်လ19ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။အစ္စရေးကတိုက်ခိုက်ခဲ့တဲ့ပြစ်မှတ်တွေထဲလူနေအိမ်တွေ၊စာတင်ကျောင်းတွေ၊ဈေးတွေနဲ့ဒုက္ခသည်စခန်းတွေပါဝင်ပြီးအဲ့ဒီတိုက်ခိုက်မှုတွေကြောင့်လူ200ကျော်သေဆုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းအရသားတွေနေထိုင်တဲ့နေရာနဲ့ဟာမတ်စ်အဖွဲ့ဝင်တွေရှိတဲ့နေရာတွေကိုကွဲပြားခြားနားစွာသိရှိဖို့အစ္စရေးဘက်ကလှုပ်ဆောင်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့လည်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဖော်ကတ်တကပြောပါတယ်ဒီတော်တွင်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်ဟာမတ်စ်နဲ့အစ္စရေးအကြားဒီကနေ့ဂါဇာကမ်းမြောင်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးနိုင်ငံမြောက်ပိုင်းလေဘနွန်နိုင်ငံမှာအခြေစိုက်တဲ့ဟစ်ဇ်ဘိုလာအဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်ဖို့အဆင်သင့်ဖြစ်နေပြီလို့အစ္စရေးကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်အဆုံးသတ်တဲ့နေ့ဖြစ်တဲ့ဂျွန်တင့်နေ့ကိုတော့ဒီကနေ့ဂျွန်လ19ရက်နေ့မှာတနိုင်ငံလုံးရဲ့အများပြည်သူအားလည်းရဲ့ဖြစ်နေသတ်မှတ်ကျင်းပနေပါတယ်။အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်ကိုအဆုံးသတ်စေခဲ့တဲ့အဲ့ဒီနေ့ကိုအာဖရိကန်အမေရိကန်တွေကနှစ်ပေါင်း150ကျော်ကြာအထိမ်းအမှတ်ပြုကျင်းပခဲ့ကြတာဖြစ်ပေမဲ့တနိုင်ငံလုံးရဲ့အများပြည်သူအားလည်းရဲ့ဖြစ်နေကတော့2021ခုနှစ်ကနေစပြီးတော့သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးဆုံးဖြတ်ခဲ့တာကြောင့်ဒီနှစ်ပါနဲ့ဆိုရင်တော့တတိယမြောက်နှစ်ဖြစ်နေကျင်းပနေတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့ဟာဂျွန်စနစ်ကိုအဆုံးသတ်တဲ့နေ့ဖြစ်ရုံသာမကဘဲနဲ့အမေရိကန်ပြည်ထောင်စုမှာမိတင်းနေထိုင်နေကြတဲ့ကျွန်တော်တို့အားလုံးဟာဘဝတစ်လျှောက်လုံးဒန်းတူရည်တူဆိုင်ခံရဖို့ထိုက်တန်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုရဲ့အာမခံချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်သမ္မတအီဗရာဟင်လင်ကွန်းကဂျွန်စနစ်ဖြတ်သိမ်းရေးကြေညာချက်ကို1863ခုနှစ်မှာကြေညာခဲ့ပေမဲ့လို့အာဖရိကနယ်ပယ်အမေရိကန်တွေအတွက်1866ခုနှစ်မှာဂျွန်စနစ်ချုပ်ငိမ့်တဲ့အထိမ်းအမှတ်တွေကိုနှစ်စဉ်ပြုလုပ်ခဲ့တာဖြစ်ပါတယ်တက်ဆက်ပြည်နယ်မှာတော့ဂျွန်တင့်နေကို1980ခုနှစ်မှာတရားဝင်အများပြည်သူရုံးပိတ်ရအဖြစ်နဲ့စတင်ကျင်းပခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာတော့ပြည်နယ်ပေါင်း50အထိလက်ခံကျင်းပလာခဲ့တာဖြစ်ပါတယ်ရှင်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေပို့ထူးနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ2029နှစ်ချမှတ်ထင်းထင်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ဒီကနေ့ကြောက်ရောက်တဲ့89နှစ်မြောက်မွေးနေ့ဂုဏ်ပြုလှုပ်ရှားမှုတွေကိုနိုင်ငံတကာနဲ့ပြည်တွင်းမှာပုံစံမျိုးစုံနဲ့ကျင်းပကြပါတယ်။တောင်ဆန်းစုကြည်ကိုဖမ်းဆီးချုံနောင်ထားမှုအပေါ်ရှုတ်ချပြီးသူနဲ့အတူမတရားဖမ်းဆီးခံရသူတွေအားလုံးကိုပြန်လွတ်ပေးဖို့ဗြိတိန်အစိုးရအနေနဲ့ဆက်လက်တောင်းဆိုကြောင်းရန်ကုန်အခြေစိုက်ဗြိတိန်တန်ယုံရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါ့အပြင်တောင်ဆန်းစုကြည်အပေါ်ဆွဲချက်တွေဟာနိုင်ငံရေးအရာရွေချက်နဲ့လှုပ်ဆောင်တဲ့ဆွဲချက်တွေဆိုတာပေါ်လွင်ထင်ရှားတယ်လို့ဗြိတိန်တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်အခြေစိုက်ဂျာမနီတန်ယုံရဲ့ Facebook လူမှုကွန်ရက်မှာလည်းအမျိုးသမီးတဦးရဲ့ထုံးဖွဲ့စင်ရင်ထားတဲ့သဘင်မှာနှင်းစီတပွင့်ပန်ထားတဲ့ပုံကိုတင်ပြီးတောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ကိုဂုဏ်ပြုထားပါတယ်ဒီကနေ့ကြောက်တဲ့တောင်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့မှာပဲဒီမိုကရေစီနိလန္ဒကြရွေးချယ်ခံထားရသူတွေအပါအဝင်တောင်ဆန်းစုကြည်နဲ့တကွအမတရားဖမ်းဆီးခံထားရတဲ့နိုင်ငံရေးကောင်းဆောင်အားလုံးကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီကိုတောင်းဆိုတိုက်တွန်းတယ်လို့အမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရသူက VOA ကိုမနေ့ဇွန်လ18ရက်နေ့ကပြောဆိုထားပါတယ်တောင်ဆန်းစုကြည်ကိုဂုဏ်ပြုတဲ့အနေနဲ့ပန်းတပိတ်ဆင်နွှဲကြဖို့ပြည်တွင်းတပိတ်အဖွဲ့တွေကတိုက်တွန်းလုံဆော်တာနဲ့အညီရန်ကုန်မှာရှိတဲ့နော်ဝေဒိန်းမတ်စတဲ့တိုင်ယုံတွေကလည်းတောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်အဖြစ်နှင်းစီပန်းအနေတွေကိုပန်းအိုးထဲထည့်ပြီးတော့တင်ထားကြပါတယ်ခင်ဗျာ
အွန်လိုင်းငွေကြေးလုံလဲလိမ်လည်တဲ့ guide တွေရဲ့ internet ဆက်သွယ်ရေး line တွေမြန်နှုံးမြင့်အသုံးပြုမဲ့ Starlink ဂျိုဒူးဆက်သွယ်ရေးပစ္စည်း58ခုဖန်ဆီးရမိပါတယ်လို့ထိုင်းနိုင်ငံ digital စီးပွားရေးနဲ့လူမှုအဖွဲ့စည်းဆိုင်ရာ DES ဝန်ကြီးအဖွဲ့ကဒီကနေ့ဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပပါတယ်။သိမ်းဆည်းမိတဲ့ Starlink ဂျိုဒူးဆက်သွယ်ရေးပစ္စည်းတွေဟာမဲဆောက်နဲ့မဲ remote ခရိုင်တွေမှာရှိတဲ့လိပ်စာတွေအတိုင်းပါဆယ်တွေနဲ့ပေးပို့ဖို့ပြင်ဆင်ထားချိန်မှာသိမ်းဆည်းရမိတာလို့ဘန်ကောက် post မှာရေးသားဖော်ပြပါတယ်။ဒီဆက်သွယ်ရေးပစ္စည်းတွေဟာတရားမဝင်တင်သွင်းလာတဲ့ပစ္စည်းတွေဖြစ်ပြီးတော့ငွေကြေးလိမ်လည်တဲ့ gain နေနဲ့ online လောင်းကစားလုပ်ငန်းလုပ်ကိုင်တဲ့သူတွေကကမ္ဘောဒီးယားနယ်စပ်ကနေမြန်မာနယ်စပ်ကိုပေးပို့မဲ့ပစ္စည်းတွေလို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်ပြီးခဲ့တဲ့ဂျွန်လ10ရက်နေ့တုန်းကလည်းချန်ထဘူရီမှာရှိတဲ့ ဖွန်နမရွန်ခရိုင်မှာတော့ Starling ဂျိုရုဆက်သွယ်ရေးကရိယာထည့်ထားတဲ့ဘုံ6ဘုံကိုထိုင်းရေတပ်ကသိမ်းဆည်းမိခဲ့ပါတယ်။ online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေအင်တာနက်ဆက်သွယ်မှုတွေကိုနှိမ်နှင်းမှုထိုင်းနိုင်ငံဘက်ကအရှိန်မြင့်လှုပ်ဆောင်နေချိန်မှာပဲအဲ့ဒီလုပ်ငန်းတွေဟာပြီးခဲ့တဲ့ March လအတွင်းမှာတရက်ကိုဘတ်146တန်းလောက်ဝင်ငွေရှိခဲ့ရာကနေ26ရာခိုင်နှုန်းကျဆင်းသွားပြီးတော့အခုဆိုရင်တော့တရက်ကိုဘတ်တန်း130ပဲရှိတော့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ရှင်။
တရုတ်နိုင်ငံရှင်ကျန်းကိုပိုင်အုပ်ချုပ်ခွင့်ရဒေတာကဝီဂါလူမျိုးတွေရဲ့ဘာသာရေးနဲ့ယဉ်ကျေးမှုအရအရေးပါတဲ့ကျေးရွာနာမည်တွေကိုတရုတ်အနာဘာနေကတရုတ်နာမည်တွေနဲ့အစားထိုးပြီးစနစ်တကျပြောင်းလဲနေတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့နော်ဝေးအခြေစိုက်ဝီဂါအဖွဲ့စည်းဖြစ်တဲ့ဝီဂါ Help အဖွဲ့တို့ကဇွန်လ19ရက်ဒီကနေ့ရက်စွဲနဲ့အစီအခံစာထုတ်ပြန်ပါတယ်တရုတ်ကွန်မြူနီဝါဒအတွေးခေါ်လက္ခဏာကိုပြဖို့ကျေးရွာနာမည်တွေကိုအခုလိုပြောင်းလဲနေတာလို့အစီအခံစာကဖော်ပြပါတယ်ရွာပေါင်း630လောက်ရဲ့နာမည်တွေကိုတရုတ်အနာဘိုင်တွေကဖယ်ရှားလိုက်တာဖြစ်ပြီးဝီဂါတမိုင်းဝီဂါယဉ်ကျေးမှုဝီဂါဒလိထုံးစံနဲ့ဝီဂါရိုးရာကျွတ်တက်တိမုတ်တဲ့ဒူတာနဲ့ကိုးကွယ်တဲ့ဗိမှန်ရှိရာမစားဆိုတဲ့နာမည်ရဲ့ကြေးရွာတွေလည်းဖယ်ရှားခံရတဲ့အထက်မှာပါဝင်ပါတယ်လိလသုံးသက်သူတွေကတော့အခုလိုကြေးရွာနာမည်တွေပြောင်းတာဟာတရုတ်အနာဘိုင်ရဲ့ဝီဂါယဉ်ကျေးမှုနဲ့ဘာသာရေးကိုကိုးကွယ်ယုံကြည်မှုတွေကိုဖယ်ရှားဖို့ကျိုးစားတဲ့လောက်ရဖြစ်တဲ့ဆိုပြီးဝေဖန်ထောက်ပြကြပါတယ်ရှင်ကျန်းပြည်နယ်အတွင်းဝီဂါလူမျိုးစုတွေရဲ့အခွင့်အရေးကိုအပြင်းထန်ချိုးဖောက်မှုဖြစ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တရုတ်နိုင်ငံဆိုင်ရာဂျာကာလညွှန်ကြားရေးမှူးမာယာဝမ်းက VOA ကိုတယ်လီဖုန်းနဲ့ပြောပါတယ်ကြေးရွာတွေအများစုကိုတရုတ်ကမန်ဒရင်းဘာသာနဲ့ပျော်ရွှင်မှုစီးလုံးမှုတင်မြမှုဆိုတဲ့စကားလုံးမျိုးတွေကိုတုံးပြီးတရုတ်အာဏာပိုင်တွေကပြောင်းလဲနေတဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြပါတယ်ခင်ဗျာ
မလေးရှားနိုင်ငံထွက်တဲ့ဒူးရင်သီးတွေကိုတရုတ်နိုင်ငံကိုမကြခင်မှာတင်ပို့နိုင်ရေးအပါအဝင်ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တချို့ကိုတော့နှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးနှစ်90ပြည့်တဲ့အထိမ်းအမှတ်ဖြစ်နေဒီကနေ့လက်မှတ်ရေးထိုးကြပါတယ်။နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေတွေ့ဆုံဆွေးနွေးပွဲမပြုတ်လုခင်မှာတော့တရုတ်ဝန်ကြီးချုပ်လင်တီအန်ကမလေးရှားဝန်ကြီးချုပ်အန်နဝါအီဘရာဟင်နဲ့အစိုးရအုပ်ချုပ်ရေးမြို့တော်ပူထရာဂျာရာမာတီးသန့်တွေ့ဆုံပါတယ်။အဲ့ဒီခီးစဉ်ထဲမှာတော့အစင်းမြင့်ကုန်ထုတ်လုပ်ငန်းနဲ့ Digital စီးပွားရေးစတဲ့ကုန်သွယ်ရေးပူပေါင်းဆောင်ရွက်မှုအတွက်၅နှစ်စာချုပ်သစ်အပြင်စာချုပ်အများအပြားကိုလည်းခေါင်းဆောင်နှစ်ဦးသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်2011ခုနှစ်ခရဲကတရုတ်ကိုမလေးရှားကဒူးရင်သီးအသားဖတ်တွေနဲ့ဒူးရင်ယူတွေတင်ပို့နေခဲ့တာဖြစ်ပါတယ်2018ခုနှစ်မှာတော့အေးခဲထားတဲ့ဒူးရင်သီးအလုံးလိုက်ဒေါ်လာ36တန်းမိုးရောင်းချခဲ့ပြီးတော့မနှစ်တုန်းကတော့ဒေါ်လာ 1.2 ဘီလီယံထိတင်ပို့နိုင်ခဲ့တာဖြစ်ပါတယ်အင်္ဂါနေ့နောက်ပိုင်းတော့ကမလေးရှားကိုရောက်ခဲ့တဲ့တရုတ်ဝန်ကြီးချုပ်ဟာဆိုရင်2015နောက်ပိုင်းမှာမလေးရှားကိုပထမဆုံးလာရောက်တဲ့တရုတ်ဝန်ကြီးချုပ်လည်းဖြစ်ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ဒီကနေ့ကြားရောက်တဲ့ဒေါ်ဆန်းစုကြည်ရဲ့မွေးနေ့ပန်းတပိတ်လှုပ်ရှားမှုတွေအကြောင်းသတင်းကိုတင်ပြပေးကြပါမယ်တမဏိနှင်းစီလို့တင်စားခေါ်ဝေါ်လေးရှိတဲ့ဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့မွေးနေ့မှာတော့ရန်ကုန်မြို့ပါဝင်ပြည်တွင်းမှာရှိတဲ့မြို့တချို့မှာပန်းတပိတ်အပါအဝင်လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်အန်ရီရှိတဲ့ဂျာကနေဒေါ်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်လှုပ်ရှားမှုတွေကိုလုပ်ခဲ့ကြတာပါအဲ့ဒီချိန်မှာပဲလှုပ်ရှားဆန္ဒပြသူတချို့လည်းဖမ်းဆီးခံရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်ခင်လေးကပြောပြပေးပါမယ်ရှင်
ထောင်ချခံထားရတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့အထိမ်းအမှတ်အနေနဲ့ပန်းတပိတ်အပါဝင်လှုပ်ရှားမှုတွေကိုရန်ကုန်မြို့မှာသာမကမြို့တော်တော်များများမှာပုံစံမျိုးစုံနဲ့လုပ်ခဲ့ကြပါတယ်။တမ္မနီနှင်းစီလို့တင်စားလေးရှိကြတဲ့ဒေါက်ဆန်းစုကြည်ရဲ့အမိတဲကစူးဆိုတဲ့စလုံးနဲ့တမ္မနီနှင်းစီရဲ့တင်ကေတနှင်းစီပန်းပွင့်ပုံကိုနှစ်ခုပေါင်းဆက်ကင်ဆောင်ပြီးလုံခြုံရေးတွေတင်းကျပ်နေတဲ့ကြားကရန်ကုန်လိုအထင်ကြီးလမ်းမကြီးတွေပေါ်မှာတကူတော်ဆန္ဒပြလှုပ်ရှားမှုတွေလုပ်ခဲ့ကြတာပါ။မတရားမှုကိုကြံ့ကြံ့ခံတွန်းလှန်တဲ့ဒေါက်ဆန်းစုကြည်စိတ်ဓာတ်ကိုအတူယူနိုင်ကြဖို့နဲ့လက်နက်နဲ့အကြမ်းဖက်အာဏာရှင်စနစ်ကိုစန့်ကျင်ဖို့အတွက်တတိရှိရှိဆက်လုပ်ဖို့ရည်ရွယ်ချက်နဲ့တကူတော်တပိတ်ကိုလုတ်ခဲတာဖြစ်တယ်လို့ရေဘဝဲပြည်သူအကျိုးပြုလူငယ်အဖွဲ့အစည်းဥက္ကဋ္ဌရေဘဝဲက VOE ကိုပြောပါတယ
်။ဒုံးစံအတိုင်းမှာပဲကျွန်တော်တို့ရေဘဝဲလှူရှာမှုဆိုလို့ရှိရင်ကြံ့ဖက်စစ်ကောင်စီအမြဲတမ်းမြေကိုစရိစွနေကြပါပဲ။အဲ့တော့နှုံးနဲ့မပြောဘူးကျွန်တော်တို့အလုံးနဲ့ပဲသတိပြခဲ့ပါတယ်အဲ့တော့ယနေ့မယ်နိုင်ငံကြီးအတူမူအကြမ်းမဖက်နီလာနဲ့ဒီဒေါ်ဆန်းစုကြည်ရဲ့89နှစ်ပြည့်ဝင်းနေအထိမ်းအမှတ်အနေနဲ့ ော်လှူရှာမှုကိုအောင်းအောင်းမြင်မြင်အကြံပေးစကောင်းစီတွေပပလေးရှိနေတဲ့ချာမှာကျွန်တော်ရေးပွဲပြည်သူ့ကြိုပြုလုပ်ငန်းအဖွဲ့အစည်းအနေနဲ့လှူရှာနိုင်ခဲ့ပါတယ်ခင်ဗျာ
ဒေါ်ဆန်းစုကြည်မွေးနေ့အတွက်ဆိုပြီးပန်းပန်းနာပန်းစည်းကင်ပြီးဆူတောင်းပေးတာတွေကိုလူမှုကွန်ရက်မှာပုံတွေတင်ပြီးဆန္ဒဖော်ထုတ်နေကြပါတယ်။မန္တလေးမှာတော့ဒီလိုလုပ်တယ်ဆိုရဲဆွဆွဲချက်နဲ့မန္တလေးမြို့ကအမျိုးသမီး6ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့စစ်ကောင်စီထောက်ခံသူတွေရဲ့ Telegram Channel တွေမှာလည်းဓာတ်ပုံတွေနဲ့တကွတင်ထားပါတယ်။မန္တလေးကလာတဲ့သတင်းတွေမှာတော့ဖမ်းဆီးခံရသူ20ထက်မနည်းရှိတယ်လို့ပြောပါတယ်။ပြည်သူ့ကာကွယ်ရေးနဲ့ဒေသခံကာကွယ်ရေးတပ်တွေအများစုစိုးမိုးထားတဲ့ဒေသအများစုမှာတော့ဒေါအောင်ဆန်းစုကြည်ကျဲမှာအသက်ရှိဖို့ဆိုပြီးဒေသခံလူငယ်တွေနဲ့တပိတ်အင်အားစုတွေဥဆောင်တဲ့တပိတ်လှုပ်ရှားမှုတွေပန်းတပိတ်တွေနဲ့ကိတ်မုတ်ခွဲပြီးဆူတောင်းတာတွေကိုပြုလုပ်ခဲ့ကြပါတယ်။ကဏီဒေသမှာလည်းຫນွေဥတော်လန်ရဲ့တပိတ်အင်အားစုတွေနဲ့ပြည်သူတွေပါဝင်ကလူမှုခေါင်းဆောင်ဒေါ်ဆန်းစုကြည်86နှစ်ပြည့်မွေးနေ့အထိမ်းအမှတ်ဖြင့်ပန်းတပိတ်ကိုလှုပ်ခဲ့တယ်လို့တပိတ်အဖွဲ့ဝင်တဦးကပြောပါတယ်။မွေးနေ့ရှင်ဘေးကင်းကျန်းမာစေဖို့ဆူတောင်းတာဒေါ်ဆန်းစုကြည်လိုအခက်အခဲတွေကိုကြံ့ကြံ့ခံနိုင်မှုအတွက်ရည်ရွယ်တဲ့စာရန်ကိုင်းဆောင်တာတွေစစ်အာဏာရှင်ဆန့်ကျင်ရေးကြွေးကြော်တန်တွေကြွေးကြော်တာတွေလှုပ်ခဲ့တယ်လို့တပိတ်မှာပါဝင်သူတဦးက VOA ကိုပြောပါတယ်
။အဓိကကတော့ကျွန်တော်တို့လူမှုကောင်းဆောင်ဒေါ်ဆန်းစုကြည်ကိုကျွန်တော်တို့ပြည်သူတွေချစ်တယ်ဘယ်တော့မှမမေ့ဘူးပေါ့မမေ့တဲ့အနေနဲ့ဒီတန်တပိတ်ကိုဆင်နွှဲတာပေါ့ကျွန်တော်ဆင်နွှဲပြီးတဲ့အခါမှာအခုံပြူတယ်ကျူစုတယ်အနေနဲ့ဒိလေးစားချစ်ခင်နေကြအောင်ကိုကျွန်တော်တို့သတိပြရကြတယ်ပေါ့သတိအဲ့လိုသတိပြရတဲ့အနေနဲ့ဒီညွန့်နဲ့အတွင်းမှာဒီတန်တပိတ်ကိုကြီးပါအတော်များများမှလုတ်တယ်ကျွန်တော်ဆိုလို့ရှိရင်ဒီပြည်နေအမတရ86နှစ်ပြည့်ဝင်နေနေနဲ့စိုက်တာရှိတယ်ပေါ့။ညသပိတ်တွေညသပိတ်တွေအညညပုံဖော်ပြီးတော့မှကျွန်တော်လုပ်ရတယ်ဗျ
။မုံရွာဘူးတလင်ဘက်မှာလည်းတော်လန်ရင်အင်အားစုတွေနဲ့တပိတ်အင်အားစုတွေကငုတ်မခံပဲတုံ့ပြန်မဲ့တန်မဏိနှင်းစီတွေဆိုတဲ့စိုင်းပုံနဲ့တပိတ်လှုပ်ရှားမှုတွေကိုဆွန့်ဆွန့်ဆာဆာလုပ်ခဲ့ကြပါတယ်။ဘူးတလင်လူထုတပိတ်တိုက်ပွဲဥဆောင်ကော်မတီကရှင်းတန်းကတော့ငုတ်မခံပဲတုံ့ပြန်မဲ့တန်မဏိနှင်းစီတွေဆိုတဲ့စကားအတိုင်းအာနာရှင်ဖိနေသမျှကိုပြန်လည်တွန်းလှန်တိုက်ပွဲဝင်ဖို့လိုကြောင်းအခုလိုပြောကြားခဲ့ပါတယ
်။ကျွန်တော်အနေနဲ့ပြည်သူပြေးနေတာပေါ့လေ။ဒါကဒီကကျွန်တော်တို့ဒီတော်လန်ကြီးမှာပြည်အာနာရှင်ရက်ဆက်ရုံမှာမှုကိုဆက်ပြီးတော့တော်လန်ရအောင်ပေါ့လေ။ငုတ်မခံပဲတုံ့ပြန်ရအောင်ကျွန်တော်ကနှင်းစီဆိုနေကျူတာမင်းကြီးရင်းဖို့တာမင်းကြီးကြီးရွှေဆောင်လေအဲဒါပြောနေတာမျိုးရှိရပါလေပြီးတော့ထွေးထွေးကြက်တဲ့ဖြစ်နေပြီတာမင်းကြီးတို့အချိန်တန်ကြီးအရန်ကိုခံရအများကြီးခံရပါကြီးအခက်ခဲတွေကျွန်တော်ထွေးထွေးကြက်တဲ့ကိုကြော်သွားဖို့ဆိုရင်ဒီကောင်းနေမရောက်နိုင်ဘူးပြိတ်ကြမှာဖြစ်နေအဲဒါကျွန်တော်တော်လည်းရဲ့ဒီထပ်ပေါ်မှာတော်ရင်ပဲဖြစ်တယ်ဆိုပြီးလေးကိုပြီးပြီးချင်းပါလို့
ဒီနေ့မှာအသက်86နှစ်ပြည့်တဲ့ဒေါအောင်ဆန်းစုကြည်အတွက်နိုင်ငံတကာမှာရောက်နေကြတဲ့မြန်မာတွေကလည်းသူလွတ်မြောက်လာစေဖို့အတွက်စုမုံတောင်းကြောင်းလူမှုကွန်ရက်တွေပေါ်မှာပန်းပုံတွေနဲ့ရေးတင်နေကြသလိုမြန်မာဒီမိုကရေစီလှုပ်ရှားသူတွေကလည်းအထိမ့်မဲ့ပွဲတွေလုပ်နေကြပါရဲ့ရှင
်ဒီကနေ့ကြာရောက်တဲ့ဒေါင်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့နိုင်ငံတော်မှာပန်းတပိတ်အပါအဝင်လှုပ်ရှားမှုတွေလုပ်ခဲ့တဲ့တဲ့ရင်မက်ခင်လေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်တဆက်သေးပါပဲဒေါင်ဆန်းစုကြည်ရဲ့မွေးနေ့ပွဲကိုနိုင်ငံဆောင်မှာကျင်းပကြတဲ့တဲ့ရင်ကိုတင်ပြပေးကြပါမယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့86နှစ်ပြည့်မွေးနေ့ကိုတော့အရှေ့တီမောနိုင်ငံမှာဒီကနေ့ကျင်းပတာမှာသမ္မတဂျိုဆေရာမိုးစ်ဟော်ဒတ်ကိုရိုင်းတက်ရောက်ပါတယ်။အဲ့ဒီပွဲကို NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်လည်းတက်ရောက်ပါတယ်။မွေးနေ့မှာအကျဉ်းချခံရတဲ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မှာဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးနိုင်ငံတကာမှာပြုလုပ်တဲ့လှုပ်ရှားမှုတွေအကြောင်းကိုမဆုမျက်မုံကစူးစီးတင်ပြပေးထားပါတယ်။
ထောင်ဒဏ်28နှစ်ကြာနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီကနေ့ကြာရောက်တဲ့မွေးနေ့အထိမ်းအမှတ်ကိုတီမောလက်စတေးနိုင်ငံမှာဒီကနေ့ကျင်းပပါရယ်ဒီခန်းနာကိုသမ္မတဒေါက်တာဂျိုဆေရာမိုးစ်ဟော်တာကိုတိုင်တက်ရောက်ပါရယ်ဂျာကာလာမြို့သားညီညွတ်ရေး NUG အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်နဲ့ကိုယ်စားလှယ်အဖွဲ့လဲဒီခန်းနာကိုတက်ပါရယ်မြန်မာဒီမိုကရေစီရေးအတွက်ဒေါအောင်ဆန်းစုကြည်ကြိုးပမ်းခဲ့သလို တီးခြားလွတ်လပ်တဲ့တီမော့လက်စတီနိုင်ငံရဲ့လို့ဖြစ်လာအောင်ကြိုးစားခဲ့သူနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဂျိုဆေရာမော့စ်ဟော်တာကိုရိုင်းဒေါင်ဆန်းစုကြည်လွတ်မြောက်ရေးအတွက်တောင်းဆိုဆုတောင်းတာဟာထူးခြားတယ်လို့ဒယ်လီမြို့တော်မှာရောက်နေတဲ့ NUG ကိုယ်စားလှယ်အစိုးရအဖွဲ့ဝင်ဦးလင်းတန်းကမွေးနေ့ပွဲမစခင်မှာ VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒါကတော့စင်ပေါ်လက်ဖြစ်မယ်လို့ထင်ပါတယ် history လက်ဖြစ်မယ် symbol လက်ဖြစ်မယ်ပေါ့နော်။ဒါပြကျွန်တော်တို့မျှဝေထားပါတယ်။နောက်တစ်ခုကတော့ဒီသမ္မတကြီးကိုယ်တိုင်ဒီဒေါင်ဆန်းစုကြည်မွေးနေ့ပွဲမှာခလာရောက်တက်ရောက်ပြီးတော့ဟလာမွေးနေ့ကိတ်ခွဲကြမယ်ကိစ္စဆိုတော့ဟိုနိုင်ငံတကာခေါင်းဆောင်တွေကဒေတာရင်းခေါင်းဆောင်တွေကိုကျွန်တော်တို့ကဒီဒေါန်ဆာစုကြည်နဲ့ပတ်သက်ပြီးတော့မိမထားကိုဒီနောက်မြန်မာနိုင်ငံမှာဒေါန်ဆာစုကြည်ပါဝင်ငွေချင်းသားပေါင်း1000ကျော်လွတ်မြောက်ရေးပေါ့အဲ့တော့အဲ့ဒါတွေအတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့ဒါကဟိုမွေးနေ့ဝင်တဲ့အတွက်ပေါ့လေဒီကျွန်တော်တို့ highlight လုပ်တော့မှာပါ
တီမော့လက်စ်ဒေသမရဒေါက်တာရာမော့စ်ဟော်တာနဲ့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်ဆန်မာအောင်တို့ဟာဂျွန်လ18ရက်နေ့အင်္ဂါနေ့တော့လည်းသမရအိမ်တော်မှာတီးခြားတွေ့ဆုံခဲ့ကြပါတယ်နှစ်ဖက်ဆက်ဆံရေးတိုးတက်ခိုင်မာအောင်နဲ့မြန်မာဒီမိုကရေစီရေလှုပ်ရှားမှုတွေကိုတီမော့လက်စ်နိုင်ငံကဆက်လက်ထောက်ခံနေတယ်ဆိုတာကိုမိမောင်းထိုးပြသတာဖြစ်တယ်လို့သမရရာမော့စ်ဟော်တာယုံကထောက်ပြန်ထားပါတယ်ဒီကနေ့89နှစ်ပြည့်တဲ့ဒေါန်ဆန်းစုကြည်ရဲ့မွေးနေ့ထိမ့်မှတ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေကနိုင်ငံတကာမှရောက်နေကြတဲ့မြန်မာဒီမိုကရေစီရေလှုပ်ရှားသူတွေကပုံစံမျိုးစုံနဲ့ကျင်းပခဲ့ကြပါတယ်ထိုင်းနိုင်ငံမဲဆောက်မြို့မှာတော့အဝေးရောက်အရာဝတီအသင်း OIA အဖွဲ့ကဦးဆောင်ပြီးတော့မဲဆောက်စစ်ရုံကြီးမှသွေးလှူဒန်းခဲ့ကြပါတယ်သူတို့အဖွဲ့အနေနဲ့သွေးလှူဒန်းပွဲကိုဒေါင်ဆန်းစုကြည်59နှစ်ပြည့်မွေးနေ့တွေကစပြီးတော့နှစ်စဉ်ပြုလုပ်ခဲ့တာဖြစ်တယ်လို့ OIA အဖွဲ့အတွင်းရေးမှူးဖြစ်တဲ့ကိုဖိုးတကြံက VOA ကိုပြောပြပါဗျာဒီ
နေ့တော့ဒီဒေါင်ဆန်းစုကြည်59နှစ်ပြည့်မွေးနေ့ပေါ့နော်ဆိုတော့ OIA ကတော့ကျွန်တော်တို့ဒီအမေစုရဲ့59နှစ်ပြည့်မွေးနေ့တွေကစပြီးတော့ကျွန်တော်တို့ဒီဆန်းညမနယ်ဆက်မှာလှုပ်လာတာပေါ့နော်ကျွန်တော်အခု2021နောက်ပိုင်းကတော့ကျွန်တော်တို့ဒီအစ်တေရောက်လာတဲ့သူတွေနဲ့စုပေါင်းပြီးတော့ပို့ပြီးတော့လုပ်ပြတယ်လာပြီးပူပေါင်းပါဝင်တဲ့သူတွေလည်းပုံများတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီသက်ဆိုင်ရာဒီကစားဆေးရုံပါပေါ့ကျွန်တော်တို့ကုလချက်တွေတောင်းပြီးတော့ဒီမှာပဲတွေ့တူတယ်မြေစုရဲ့ဟွာကျွန်တော်တို့ဘယ်လိုပြောစိတ်မတ်လို့ပဲပြောရမလားဗျာဒီအရှုံးမပေးနဲ့မိငယ်ဆွဲတဲ့အချင်းလေးကိုကျွန်တော်တို့ဒီ audio လေးဒီကြကြလေးတွေနဲ့ပြီးပြတယ်ပြီးအဘိပတိတရှင်လေးပြည့်တယ်ပြီးရင်တော့ကျွန်တော်တို့လာတဲ့လူတွေကတွေးလို့ကြတယ်ပေါ့ဗျာစိတ်လေးပါလေးခွင့်နောက်အိမ်လေးတွေဝေရတော့ပါလို့ကျွန်တော်တို့ဖြစ်ပါလေဟုတ်လူ150 300လောက်လာကြတယ်တွေးလုံးကြီးကတော့ဘယ်လောက်ရလဲဆိုတော့ကျွန်တော်တို့ credit card ရှင်းမပိတ်သေးတော့မသိသေးဘူးပေါ့နော်ဟိုတက်ရှိကတော့150ကျော်သွားပြီပေါ့နော်
မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာလည်းဒေါန်ဆန်းစုကြည်မွေးနေ့ထိမ့်မှတ်ပွဲလုပ်ပြီးတော့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းတာကိုဒေါန်ဆန်းစုကြည်ပြန်လည်မြင်နိုင်ဖို့အသက်ရှည်ကျမ်းစီဖို့ဆုတောင်းခဲ့တယ်လို့ NLDLA မလေးရှားဌာနခွဲရုံးအဖွဲ့မှဦးစိုးထက်သိန်းက VOA ကိုပြောပါရယ်ဒီကနေ့ကြာရောက်တဲ့မွေးနေ့အတွက်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့တွေကနိုင်ငံတချို့မှာထိမ့်မှတ်ဆုတောင်းပွဲတွေလုပ်ခဲ့ကြတာပါဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့ဂျွန်လ16ရက်နေ့က NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့တွေ့ဆုံပွဲမှာဒေါန်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ဆုတောင်းခဲ့တာကို NUG ရဲ့ဩစတြေးလျနိုင်ငံကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေက VOA ကိုအခုလိုပြောပြပါတယ
်သူရဲ့ဒီနိုင်ငံမြန်မာပြည်ရဲ့ဒီမိုကရေစီရေးဖက်ဒရယ်ရေးလူခွင့်ရေးတော့ကိုသူမဆုံးမနစ်တိုက်ပွဲဝင်ခဲ့တဲ့ဟာကိုဒါပြန်ပြောင်းတတိယစီဖို့အတွက်ဒီတည်တည်ချင်းနေပေါ့နော်တင်လျော်တဲ့တည်တည်ချင်းနေတည်ဆိုတဲ့နောက်ပြီးတော့မှသူဂုံပုတ်တွေကိုချီချူပြီးတော့မှကြပြားတွေရွတ်တယ်။နောက်ပြီးတော့မှဒါမွန်းနေ့အတွက်ကိုဒေါန်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလူမြောက်ဖို့အတွက်ဆုတောင်းမြတ်တာပို့တာလေးတွေလုပ်ပါတယ်
။မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလူမြောက်ဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့စစ်ကောင်စီကိုဩစတြေးလျနိုင်ငံကဖိအားပေးနေတယ်လို့လည်းဒေါက်တာထွန်းအောင်ရွှေကပြောပြပါတယ်
။ဆက်စကြီးကာလတွေမှာတော့ဩစတြေးလျလူမျိုးပေါ့နော်ပရိုဖက်ဆာရှောင်းတန်းနဲ့မြန်မာပြည်မှာအချင်းကြခံနေရတော့ဒီနိုင်ငံရေးအကျဉ်းသားလူမျိုးရေးကိစ္စတွေမှာရှောင်းနဲ့အတူတူဒီဒေါက်ဆန်းစုကြည်နဲ့အခြားသောနိုင်ငံရေးအကျဉ်းသားလူမျိုးရေး issue တွေကလည်းဩစတြေးလျရဲ့ဒီအဂျန်ဒါမှာထိတန်းပါပါတယ်အခုရှောင်းလွတ်မြောက်ခဲ့ပြီဆိုပေမဲ့လည်းအစိုးရရဲ့ statement တွေထုတ်တိုင်းထုတ်တိုင်းမှာဒီ prisoner of conscience ပေါ့နော်ဒီနိုင်ငံရေးအကျဉ်းသားဒီရဲ့လူမျိုးဖို့ကိုလည်းသူတို့အများအားထည့်ပြောတာတွေ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Washington DC area, New York မြို့, Los Angeles မြို့အပါအဝင်မြို့တချို့မှာလည်းပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကဒေါက်ဆန်းစုကြည်မွေးနေ့ထိမ့်မှတ်ပွဲတွေကိုလုပ်ခဲ့ကြပါတယ်။ဥရောပမှာဆိုရင်လည်းလန်ဒန်မြို့တော်ကလွှတ်တော်ရင်းမြစ်နေရာအပါအဝင်မြန်မာဒီမိုကရေစီရေလှှရှားသူတွေကဒီကနေ့ပွဲတွေလုပ်ခဲ့ကြပါတယ်။အီတလီနိုင်ငံမီလန်မြို့တော်မှာလည်းအီတလီမြန်မာချစ်ကြည်ရေးအဖွဲ့ဦးဆောင်သူစီနေလွှတ်တော်အမတ်အယ်ဘာတီနာဆိုလီယာနီဦးဆောင်ကျင်းပခဲ့ပါတယ်။ ဒီပွဲမှာလွန်ဘတ်မြို့နယ်ကောင်စီကဒေါ်ဆန်းစုကြည်ကိုဂုံဒူးဆောင်မြို့တော်သူချီးမြှင့်လာမှာတားဖြစ်သူကင်အရစ်ကမိခင်ကိုစားလက်ခံခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဟာဖမ်းဆီးခံထားရပြီးကတည်းကမိသားစုနဲ့တွဲဆောင်ခွင့်မရခဲ့တဲ့အပြင်သူ့ကိုစစ်ကောင်စီက2023ခုနှစ်မှာထောင်ဒဏ်ချမှတ်ပြီးနောက်ပိုင်းသူရဲ့ရှေ့နေရင်းနဲ့ပါပြေဆောင်ခွင့်ကိုပိတ်ပင်ထားခဲ့တာဖြစ်ပါတယ်။လက်ရှိသူ့ကိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာမသိရပေမဲ့နေပြည်တော်အချင်းထောက်မှာရှိနေတယ်လို့ယုံကြည်ကြောင်းသားဖြစ်သူကင်အရစ်ကပြောကြားထားပါတယ်။2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နေ့ကစလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။အဲ့ဒီထဲက6နှစ်ကိုမနစ်ဩဂတ်စ်လ1ရက်နေ့ကလွန်ငိမ့်သက်တာခွင့်နဲ့ရှော့ပေါ့ပေးခဲ့ပါတယ်။ကြံနေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရပါတယ်ရှင်
။ဒါကတော့မွေးနေ့မှာအကျဉ်းချခံနေရတဲ့ဒေါက်ဆန်းစုကြည်ရဲ့မွေးနေ့မှာသူပါဝင်နိုင်ငံရေးကျင်းသားအလုံးလွတ်မြောက်ရေးနိုင်ငံတကာမှာလှုပ်ရှားမှုတွေလုပ်နေကြတဲ့သတင်းကိုမတ်စုမြတ်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့ဗုဒ္ဓဖူးညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့ချင်းပြည်နယ်ဘက်ကစီးရေးအခြေအနေကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်မတူပီမြို့နယ်ကစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်နိုင်ရေးချင်းညီနောင်မဟာမိတ်အဖွဲ့တွေတိုက်ခိုက်နေတာမှာတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။စစ်တပ်စခန်းခမရ304ကိုဇွန်လ18ရက်နေ့ကသိမ်းယူနိုင်ခဲ့ပါတယ်လို့ချင်းညီနောင်ပူပေါင်းတော်လှန်ရေးအဖွဲ့က VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေပြီးတော့နှစ်ဖက်အကြဆုံးများနေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငင်းချန်ပြောပြပေးပါမယ
်ချင်းပြည်နယ်တောင်ပိုင်းမတူပီမှာရှိတဲ့စစ်ကောင်စီအခြေစိုက်ဗျူဟာစခန်းတွေကိုသိမ်းပိုက်နိုင်ဖို့အတွက်ချင်းညီနောင်နဲ့ပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေဟာဇွန်လ9ရက်ကစပြီးထိုးစစ်ဆင်နေတာပါဇွန်လ18ရက်မှာတော့ခမရ304ကိုသိမ်းပိုက်နိုင်ခဲ့တယ်လို့ချင်းညီနောင်အဖွဲ့ကပြောပါတယ်စစ်ကောင်စီတပ်စခန်းဘက်ကလက်နက်မချပဲပြန်ခုခံရမှာတပ်သားတရာနီးပါးကြာဆုံးခဲ့တဲ့အကြောင်းချင်းညီနောင်အဖွဲ့ရဲ့သတင်းပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ
်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ဥပဒေချက်တိုင်းနဲ့ဆက်လက်ပြီးတော့ဒီဒီဟာကုန်းနဲ့တရာနီးစရာရှိမှုကိုအပြည့်ထက်ဆုံးမှဒီဆက်လက်ပြီးမှဖြစ်စီလုပ်နေကြတယ်ဒီဖက်ကလည်းဒီတော့လက်နက်ကြီးတွေနဲ့ကာကွယ်ပြီးတော့ကျွန်တော်တို့ရဲ့လက်နက်ကြီးနဲ့ဒီကမိကုံဘောလေးလမ်းသူလီရတဲ့အခြေအနေမျိုးမှာရှိရယ်ဒီခမရဘောလေးမှာခမရ300လိကဘယ်လိုပြောမလဲအကုန်လုံးအပိခံလိုက်တာပေါ့စခန်းထဲမှာဒီရောက်မှအကျိုးချက်ကြီးခုလို့ပါလို့သူတို့ကမစင်သွားဘူးနောက်ပိုင်းလက်ချက်လေးကိုမှလည်းတမလို့ကအရှင်မခံရမ်းပါတော့ဘူးနော်ကျွန်တော်တကလည်းအတော်တိပိစဘူးလို့ရှိပါတယ
်ချင်းပြည်နယ်ခမရ304တိမ့်ပိုက်ခံရတဲ့အခြေအနေနဲ့တပ်သားတွေကြာဆုံးခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးဌာနကို VOA ကဆက်သွယ်မေးမြန်းထားဆဲဖြစ်ပါတယ်မတူပီခမရ304ကြပြီးတဲ့နောက်စစ်ကောင်စီကလေကြောင်းသုံးပြီးဘုံလုံးရေ30နီးပါးကျဲချခဲ့တဲ့အကြောင်းလည်းသူကပြောပါတယ်မတူပီမြို့ဟာစီးပွားရေးနိုင်ငံရေးအရအချက်အချာကျတဲ့နေရာတစ်ခုဖြစ်လို့မြို့ကိုသိမ်းပိုက်နိုင်ရေးဝိုင်းဝန်းအကူအညီပေးနိုင်ရေးကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးမတူပီအောင်မြင်ရေးရန်ပုံငွေရှာအဖွဲ့ရဲ့Facebook စာမျက်နှာတာဝန်ခံတူကအခုလိုပြောပါတယ်
။ကျွန်တော်တို့ပြီးဆိုတာကအဓိကဒီမိုင်းနဲ့ဆက်သွယ်ပြီးတော့ဒီဘက်ပြောမှဆိုရင်တော့ကျွန်တော်တို့အိန္ဒိယရဲ့ငယ်ဆက်နဲ့လည်းထိစပ်ကျွတ်တဲ့ပြီးဆိုတဲ့လဲဆိုတော့ပြောမှဆိုရင်တော့မတူပြီးလမ်းကြောင်းဖွင့်ပြီးဆိုရင်ဒီဘက်ကနိုင်ငံကဆက်ဆံမှုတွေရရတော့အားလုံးရောဒီအိန္ဒိယနဲ့တည်းထိပြီးတော့သူအရေးပါတဲ့နေရာဖြစ်တယ်။အားကြောင့်သူက viewer ထိုင်တာအထူးသဖြင့် maintain နေဆိုရင်တရတမိုင်ဝေးတယ်ပေါ့။မတူပီကအောင်မြင်သွားပြီဆိုရင်ကျွန်တော်တို့ဒီရဲ့ top out တစ်ခုဖြစ်တဲ့လမ်းကြောင်းဖြစ်တဲ့ဒီ maintain maintain ပြီးရအောင်ဆိုရင်ကျွန်တော်တို့ကုတ်ကူပဲဆက်သွယ်တဲ့အဓိကချိတ်ဆက်ရေးလမ်းကြောင်းကြီးပေါ့။အဲ့ဒီလမ်းကြောင်းကြီးကျွန်တော်တို့ရဲ့ network ကိုရေးဆက်အားလုံးပွင့်သွားပြီးတော့တကယ်ခရာကြတဲ့ဆက်သွယ်ရေးလမ်းကြောင်းကြီးဖြစ်တယ
်။ချင်းပြည်နယ်တောင်ပိုင်းကံပတ်လက်မြို့နယ်ကျင်တွေးတပ်စခန်းကိုလည်းချင်းတော်လှန်ရေးပူးပေါင်းအဖွဲ့တွေက3လနီးပါးတိုက်ခိုက်ခဲ့ပြီးဧပြီလ29ရက်နေ့မှာစစ်ကောင်စီရဲ့တပ်စခန်းကိုရခဲ့ပါတယ်။အခုမတူပီမြို့နယ်ကစစ်ကောင်စီရဲ့ခမရ304စခန်းကိုသိမ်းပိုက်ရရှိထားပေမဲ့အဓိကဗျူဟာတပ်စခန်းတချို့ကျန်ရှိနေကြောင်းလဲချင်းလက်နက်ကိုင်အဖွဲ့တချို့ကပြောပါတယ်။လက်ကျန်စခန်းတွေမှာတော့စစ်ကောင်စီတပ်သားအယောက်900နီးပါးကျန်ရှိနိုင်ကြောင်းခန့်မှန်းထားတယ်လို့ချင်းညီနောင်ဘက်ကပြောပါတယ်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဘက်ကတော့မတူပီတိုက်ပွဲအခြေအနေကိုထုတ်ပြန်ထားတာမရှိသေးပါဘူး။ချင်းမကွေးသွားတဲ့လမ်းတချို့ကိုတော့လုံခြုံရေးအရတော်လှန်ရေးအဖွဲ့တွေကအချိန်အကန့်အသတ်နဲ့ပဲလက်တလုံးမှသွားခွင့်ပေးထားပါတယ်ခင်ဗျာ။
ဒါကတော့ချင်းပြည်နယ်ဘက်ကစည်ရေးပြိပခအခြေအနေတွေအကြောင်းသတင်းကိုကိုငင်းညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းညဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်။ Editor နဲ့ဆွေးနွေးကန် Generation Z အစီအစဉ်နဲ့အားကစားကဏ္ဍတွေကိုရှုစားနားဆင်ရဖို့ရှိပါတယ်။ VOA American တန်ရဲ့ဗုဒ္ဓဘူးညထုတ်လင်းချက်တွေကို VOA American တန်ကနေပြီးတော့တိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇွန်လ19ရက်ဗုဒ္ဓပူညချမ်းမြန်မာဘာသာအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အေဒီတာနဲ့ဆွေးနွေးကန် Generation Z အစည်းအဝေးနဲ့အားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချင်းဆုံးတော့အေဒီတာနဲ့ဆွေးနွေးကန်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့အချိန်မြင့်လာတဲ့ရခိုင်တိုက်ပွဲကြရက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ရခိုင်ပြည်နယ်ထဲမှာမြို့နယ်ပေါင်းထက်ဝက်ကျော်ကိုတင်ပိုက်နိုင်ခဲ့တဲ့အေးအရခတ်တက်တော်ကအခုခါမှာတော့ကြံတဲ့မြို့နယ်တွေကိုပါဆက်ပြီးတော့တိမ့်ပိုက်ဖို့လုပ်နေပါတယ်။အထူးသဖြင့်တရုတ်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားအများပြားရှိနေပြီးတော့ကြံတဲ့အင်အားကြီးနိုင်ငံတွေကပါစောင့်ကြည့်နေတဲ့ကြောက်ဖြူကိုရောတိမ့်ပိုက်လာနိုင်ခြေရှိပါသလား။ရခိုင်ဒေသမှာတိုက်ပွဲအရှိန်မြင့်လာတာကဒေသတွင်းနဲ့နိုင်ငံတကာကိုဘလို့ရိုက်ခတ်မှုတွေရှိလာနိုင်ပါသလဲ။ဒီသတင်းပတ်ရဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန်းသားကိုမမျှတစင်အောင်ကမေးမြန်းတင်ဆက်ထားပါတယ်။
ပါပါဦးကျော်စန္ဒရှင
်မင်္ဂလာပါ
လက်ရှိရခိုင်ဘက်ကအခြေအနေကိုကြည့်မယ်ဆိုရင် AA ကဒီမောင်တော်ကိုတိမ့်လိုက်မယ်ဆိုရင်ပေါ့ဒီနောက်မှာဘာကြီးဆက်ဖြစ်လာနိုင်မှာလဲ
မောင်တော်ကိုတိမ့်မဲ့အခြေအနေကတာဆူနေပေါ့လေမကြိုက်မှာပဲတိမ့်ဖို့ဆိုပြီးတော့သူတို့ကစီစဉ်နေတယ်တော်တော်များများလည်းနေရာတော်များများလည်းတိမ့်ပြီးဖြစ်တယ်မောင်တော်တိမ့်ပြီးတဲ့နောက်မှာလည်းပဲဆက်ပြီးတော့တိုက်ပွဲတွေကဖြစ်အောင်မထင်ပါနဲ့တိမ့်ဦးမယ်လို့ထင်ပါတယ်တနင်္လာနေ့မှလည်းသတင်းတွေရပဲရဟန်းပြည်ရဲ့အနှံ့မှာပေါ့ကျန်တဲ့နေရာတွေမှာပေါ့သံရွဲကောတောင်ကုတ်ကောစစ်ထနာကျုပ်စီရဲ့အမ်းမှာရောတိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီးတော့သတင်းတွေထွက်တယ်နောက်ပြီးတော့စစ်တွေရောက်မှပဲဝင်တိုက်တော့မယ်ဒီသားကလေးဖယ်ကြဆိုပြီးစစ်ကောင်စီဘက်ကလည်းညွန်ကြက်ကြက်တွေထုတ်ထားတာတွေ့တယ်ဆိုမောင်တော်မှလည်းအေကအဲ့လိုပဲအလားတူဝင်သိမ်းဖို့လုပ်တယ်နောက်ပို့ပြီးတော့တကယ်ဆက်တဲ့နေရာကြောက်ဖြူပေါ့လေအဲ့ကြောက်ဖြူကတောင်မှပဲကြောက်ဖြူနဲ့ဆက်တမိုင်းလောက်ပဲဝေးတယ်မင်းတက်တောင်လမ်းခွဲမှာတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့ဒေသခံတွေကူကားပြီးတော့ကျွန်တော်တို့ VOA သတင်းထောက်ကဒီတင်းနယ်လမ်းတွေမှာသတင်းပို့တာတွေ့ရပါတယ်ဆိုတော့တိုက်ပွဲကတော့ပြီးမှာမဟုတ်ပါဘူးရခိုင်ပြည်နယ်မှာအေကတော့တပြည်နယ်လုံးကိုသိမ့်ဖို့အတွက်ရွေကျန်တဲ့ဆက်လက်ပြီးတော့လှုပ်ရှားနေတယ်ဆိုတော့သိတ်ပေါ်လင်တင်ရှားတို့ပြောမှာပ
ါဒါပေမဲ့ဒီစစ်ကောင်စီကတခြားနေရာတွေမှာလည်းတခြားတိုင်းသားလည်းနဲ့ကင်အဖွဲ့တွေနဲ့တိုက်ပွဲတွေလည်းဖြစ်နေပါတယ်ဒါပေမဲ့ရခိုင်ဘက်မှာကြတော့ပုံစံကမတူတာကိုတွေ့ရပါတယ်အဲ့တော့ဘာကွာတာပါလဲ
ကွာပါတယ်အဲ့တိုက်ပွဲဖြစ်တဲ့ကျန်တဲ့နေရာတွေကိုအကုန်လုံးကြည့်မယ်ဆိုရင်နယ်စပ်ဒေသတွေများတာပေါ့လေဆမ်းမြောက်ဆိုရင်တရုတ်နယ်စပ်မှာဖြစ်တယ်မြောက်ဒီဘက်ဆိုရင်ထိုင်းနယ်စပ်မှာဖြစ်တယ်ဆိုတော့အဲ့နယ်စပ်မှာဖြစ်တိုင်းနယ်စပ်ကိုကျော်လွန်ပြီးတော့အကျိုးဆက်မှုတွေအကျိုးဆက်တွေဖြစ်နိုင်ပေါ့ cross border implication ဆီအဘဒရောအဲ့လိုဖြစ်လာနိုင်တယ်ရခိုင်မှာလည်းပဲရခိုင်မှာနယ်စပ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်လိုအိန္ဒိယလိုရှိနေတော့အဲ့နယ်စပ်ဖြတ်ပြီးတော့အကျိုးဆက်မှု cross border အပြင်ခိုင်မတရုတ်အကျိုးစီးပွားလေးရှိနေတော့တာ regional implication ခေါ်မှာပေါ့နေစားဖြတ်တယ်မကဘူးဒေတာတွင်းမှာအကျိုးစီးပွားနဲ့ရိုက်ခတ်မှုတွေရှိလာနိုင်တယ်အဲ့ဒီဟာအပြင်ဒါထက်ပိုပြီးကျယ်ကျယ်ပြန့်ပြန့်တွေ့တရုတ်ကသာလျှင်စိတ်ပြီးတော့ပြင်းပြင်းထန်ထန်ကြီးလှုပ်လာရင်တရုတ်ရဲ့ဤမှန်ချက်ထဲမှာအိန္ဒိယသမုဒ္ဒရာကိုထွက်ဖို့ဆိုလဲပါတော့ရခိုင်ကဖြတ်ပြီးတော့ဆိုတော့အိန္ဒိယသမုဒ္ဒရာလုံခြုံရေးအတွက်စိုးရင်ပြီးတော့ဖွဲ့ထားတဲ့ American ဥဆောင်တဲ့ quad အဖွဲ့တွေလည်းရှိပါတယ်အိန္ဒိယလည်းပါတယ်ဂျပန်တို့ Australia တို့လည်းပါတယ် Britain တို့လည်းပါတယ်ဆိုတော့ဒီဖွဲ့တွေလည်းပဲပတ်သက်လာနေတယ်တရုတ်ကစိတ်လုံးလုံးဖြစ်လာပြီဆိုရင်ဆိုတော့ your international implication မှာဖြစ်လာနေတယ်ဒါ cross border လည်းဖြစ်နေတယ် regional ဖြစ်နေတယ်နိုင်ငံတကာပါဝင်ပတ်သက်မှုဟာဖြစ်လာနေတယ်ဒါကြောင့်ဒီရခိုင်ရဲ့တိုက်ပွဲဟာကျန်ဒီသားတွေမှာဖြစ်နေတဲ့တိုက်ပွဲတွေတဲ့ပို့ပြီးတော့ထူကြတယ်လို့ပြောမှာဖြစ်ပါတယ်
အဲ့တော့ AA ကဒီကြောက်ဖြူဘက်ကိုရောဆက်ပြီးတော့တင်းလာနိုင်မှာလားအဲ့ဒီဘက်မှာတရုတ်ရဲ့စီမံကိန်းတွေရှိပါတယ်အဲ့တော့တရုတ်ရဲ့သဘောထားကဘယ်လိုဖြစ်ပါမလဲ
အဓိကအဲ့ဒါပေါ့ကြောက်ဖြူကသိပ်ပြီးတော့အဓိကကြားတယ်ကြောက်ဖြူစီမံကိန်းတွေထဲမှာအခုလောလောဆယ်ကတော့သူတို့ pipeline စီမံကိန်းကတော့ဆက်လက်ပြီးတော့အလုပ်ဖြစ်နေတယ်ကြောက်ဖြူကတစ်ဆင့်တရုတ်ဘက်ကို pipeline ကဆက်ပြီးအလုပ်လုပ်နေဆိုတော့ဒေသခံတွေကပြောပါတယ်ဒါပေမဲ့တရုတ်ရဲ့တော့အဓိကစီမံကိန်းဖြစ်တဲ့ရင်းနဲ့စိတ်ကမ်းစီမံကိန်းအဲ့ဒီစီမံကရပ်ဆိုင်ထားတယ်လို့ဆိုပါတယ်ဆိုတော့အဲ့ဒီစီမံကိန်းကသင်္ဘောတွေဆက်ကနိုင်ပြီးတော့အဲ့ဒီစီမံကိန်းကတဆင်းနေပြီးတော့သူတို့ဒီအိန္ဒိယသမုတ်တရားကိုထွန့်ထိုင်တဲ့ရေလမ်းကြောင်းဖြစ်တယ်ပေါ့လေဒီကိစ္စအသိအရေးကြီးတယ်ဆိုတော့ဒီကိစ္စကြောင့်လည်းပဲကြောက်ဖြူကိုသိမ့်မယ်ဆိုရင်သိစဉ်းစားမယ့်ကိစ္စဖြစ်တယ်ဥပမာအေးအနေနဲ့စဉ်းစားကြည့်မယ်ဆိုရင်အေးဟာအခုအချိန်ထိအင်အားကြီးလာတာဟာတရုတ်ရဲ့အကူအညီဆွဲပိုက်လို့ဖြစ်စေပြောလေလူရဲသုံးကြတယ်ပေါ့အဲ့လိုတရုတ်ရဲ့အကူအညီကြောင့်တရုတ်ရဲ့လက်နက်တွေကြောင့်အင်အားခိုင်မာလာတာဖြစ်တယ်သို့သော်လည်းပဲအခုနောက်ဆုံးအခြေအနေမှာတော့ကြောက်ဖြူကိုသိမ့်မယ်ဆက်ပြီးတိုက်ပွဲဆင်မယ်ဆိုရင်အေးဟာတေယုလက်နဲ့မလိုတော့ဘူးသူကအင်အားစိတ်ကောင်းနေတယ်လို့သုံးသပ်သူတွေရှိတယ်သူတို့သိမ့်မယ်ဆိုသိမ့်နိုင်တယ်ကြောက်ဖြူကိုလည်းသိမ့်နိုင်တယ်ရခိုင်တပင်းနယ်လုံးကိုလည်းသူတို့သိမ့်ဖို့တာဆူနေတာဖြစ်တယ်ဒါပေမဲ့ကြောက်ဖြူကိုသိမ့်မယ်ခင်ဗျာမသူတို့အများကြီးစဉ်းစားရမယ်အဓိကအပြင်တေယုဟာဘယ်လိုသဘောထားမလဲကြောက်တေယုကလည်းစဉ်းစားမှာပဲတေယုတည်းလည်းကောင်းချုပ်စရာပဲအေးသိမ့်တာကိုသူတို့လက်ပိုက်ကြည့်နေရရင်သူတို့စာချုပ်ချုပ်ပြီးလုံနေရစိတ်ကောင်းစနေစူရတေဝင်စူရနဲ့လုပ်နေတာအေကတော့ non state သောသောကပြောတဲ့ actor သူနဲ့အဲ့လိုလုံးလုံးမရဘူးဆိုတော့တေယုကရတာကိုစဉ်းစားမယ်ဒါဖြစ်ရင်အေကိုလုံးဝနှိမ်ပလိုက်မလားဆိုတော့တေယုကစဉ်းစားပြန်ရင်လည်းပဲအဲ့လိုလုံးလိုက်ရင်လည်းပဲအေဒီတေယုတစ်ခုရဲ့အာဂိုဘူးမလိုဘူးတခြားအာဂိုဆရာမယ်ဆိုသောသောကပြောခဲ့သလိုပဲဒီဒေသကိုစိတ်ဝင်စားတာ quad အဖွဲ့ပါဝင်အိန္ဒိယအများကြီးနိုင်ငံတွေကရှိတယ်ဆိုအဲ့ဒီဘက်ကိုတွန်းပို့သလိုလည်းဖြစ်မှာကိုတေယုကစဉ်းစားမှာပဲထက်သွင်းပြီးတော့ဆိုတော့အေးအေးကတေယုကကဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးစဉ်းစားနေရတဲ့ကိစ္စပါသိမ့်မယ်ဆိုရင်တော့သိမ့်လို့လွယ်လွယ်ကူကူဖြစ်ပါလိမ့်မယ်ဒါပေမဲ့အဲ့ဒီဟာတွေကိုချင်းချင်းပြီးတော့စဉ်းစားနေရလို့ထင်ပါတယ်စစ်ကောင်စီကတော့တလောတုန်းကတော့တေယုသံမက်ကိုလည်းအေးဒါခေါ်ပြီးတော့ပြရပေါ့လေဆိုတော့ဒါသတိပေးတဲ့သဘောဖြစ်ကောင်းလည်းဖြစ်ပါလိမ့်မယ်တေယုကတော့ခရီးဝင်မဆွတ်သေးဘူးတေယုကတော့အေးအေးနဲ့စစ်ကောင်စီကိုမင်းတို့ဆွေးနွေးရညဉ့်ဆန်းဆိုပြေလည်မှုရတာကိုလူကျင်တယ်လို့ပြောတယ်ဆိုတဲ့အကြောင်းအေးဘက်ကပြောခွင့်ရမှာခဏပြောပါရဲအဲ့ဒါဒါပေမဲ့မြမရေအထူးကျွမ်းကျင်တဲ့ဗော်ဒီလစ်တန်ပေါ့လေဝိုင်းရင်သတင်းစာဆရာကြီးကသုံးသပ်တယ်သူကတေယုဟာအေးနဲ့ဒီကြောက်ဖြူကိစ္စနဲ့ပတ်သက်ပြီးတော့အေးနဲ့စစ်ကောင်စီကမှဝင်ဆွဲလာနိုင်တယ်လို့သူကတော်တော်လေးတိတိကျကျကိုသူကခံမထားတယ်The matter of time ကအချိန်ပိုင်းပဲအချိန်ပဲစောင့်ကြည့်ရတော့မှဖြစ်တယ်ဆွတ်တော့ဆွတ်တော့မှာပဲတေယုကဒီကိစ္စမှာဝင်ဆွတ်တော့မယ်လို့သူကတော့သုံးသပ်တယ်ဘယ်လောက်ထိဖြစ်လာမလဲဘယ်ပုံပဲနေဝင်ဆွတ်မလဲဆိုတော့သူလည်းမခံမနာဘူးကျွန်တော်လည်းကြိုတင်ခံမရခက်ပါတယ်အဲ့ဒါအ
ဲ့ရခိုင်မှာတေယုရဲ့ဒီစီမံကိန်းတွေအပြင်အိန္ဒိယဘက်ကတခါကလဒန် project ဒီလိုစီမံကိန်းတွေလည်းရှိပါတယ်အဲ့တော့အိန္ဒိယသဘောထားပါဟာ
အဲ့ဒါဟာအိန္ဒိယကလဒန် project ဟာတေယုရဲ့ကြောက်ဖြူစီမံကိန်းလိုပါပဲသူတို့လည်းပဲအပြိုင်ဆိုင်ပေါ့လေအဲ့မှာဆိုတော့ကလဒန်စီမံကိန်းနဲ့ပတ်သက်လို့လည်းပဲအိန္ဒိယရဲ့အများကြီးစိုးရိမ်မှုရှိတယ်ကလဒန်စီမံကိန်းနဲ့ပဲအခုလောလောဆယ်လက်ထက်မှာအေကသိမ့်ပိုက်ပြီးသားကိုဖြစ်နေတဲ့အခြေအနေအဲ့ပလဲဝဒေသကကြောက်ဖြူကတော့မသိရသေးဘူးဆိုတော့အိန္ဒိယအတွက်ကတော့ပူပြီးစိုးရိမ်ကြရှိတယ်အေနဲ့သူကထိတွေ့ဆက်ဆံမှဖြစ်မယ်ဆိုတဲ့သဘောအေကလည်းပဲကြောက်ဖြူကလဒန်စီမံကိန်းကိုကျွန်တော်ကလုံလုံလေးပေးထားတယ်ဆိုတော့ပြောတယ်ဆိုတော့အဲ့ဒါကြောင့်လည်းထင်ပါတယ်အိန္ဒိယကတလောတုန်းကပဲအဲ့မှာမီဇိုရမ်ကအထက်လွှတ်တော်အမတ်အိန္ဒိယနိုင်ငံရဲ့အထက်လွှတ်တော်အမတ်အဗန်လာဗလနာသူအေးနဲ့သွားတွေ့ခိုင်းတယ်အေးနဲ့သွားတွေ့ခိုင်းတယ်ဆိုတော့အိန္ဒိယတည်ဝင်ပြောဘူးအဲ့မှာသူသွားတွေ့တယ်ဆိုတော့သတင်းတော့ထွက်တယ်အိန္ဒိယအစိုးရကကူစားပြုလို့တော့မပြောဘူးသူမှအိန္ဒိယမှာအခြေစိုက်တဲ့မြန်မာရေးသူတပ်သူမြန်မာတွေပဲကျွမ်းကျင်သူတွေဒီဟာကိုအများအန်းစောင့်ကြည့်နေလူတွေကဒါအိန္ဒိယအစိုးရလွှတ်တာဖြစ်နိုင်တယ်ကယ်ဒန်စီမင်းနဲ့ပတ်သက်လို့အိန္ဒိယကစစ်ကောင်စီနဲ့အများအန်းသင်းမြောင်းဆက်ဆံနေတယ်လူဆိုတော့တရုတ်လိုလဲစစ်ကောင်စီကိုဖိအားပေးတဲ့လူမဟုတ်ဘူးစစ်ကောင်စီနဲ့အကြောင်းမျိုးများစွာဆက်ဆက်နေတယ်လို့ဆိုတော့စစ်ကောင်စီမလိုလားပြိုင်ပွဲဖြစ်တဲ့ AAA က non state actor ပေါ့လေအစုနဲ့တည်ဝင်အစိုးရဖြစ်တဲ့အိန္ဒိယသွားတွေ့လိုက်ရင်ညွန်ညင်မှာလဲသူကစစ်ကောင်စီညွန်ညင်မှာလဲစိုးရိမ်မှာပေါ့လေသူကအဲ့ဒါကြောင့်သူကလွတ်တော့လွတ်တယ်တည်ဝင်လို့သူကတော့မကြင်ညာဘူးအဲသူကသွားတွေ့ရသူတို့ဆွေးနေတာလဲရှိပါတယ်ဆိုတော့အဲ့ဒီကိစ္စမှာလဲပဲအိန္ဒိယသတင်းစာတွေကရေးကြတယ် အဲဒီအေနဲ့ထိတွေ့မဆက်ဆံရင်တော့ဒီစီမံခန့်ပြတ်မှာပဲဆိုတော့အေနဲ့ထိတွေ့ဆက်ဆံမှာဖြစ်မယ်ဆိုပြီးတော့လုံအောင်အကြံပေးတာတွေ့တယ်နောက်ဘင်္ဂလားဒေ့ရှ်သတင်းစာအဲဂါလည်းပဲရေးတယ်သူကတော့ပေါ်ထင်ကိုညွှန်ပြီးရေးတာပဲအိန္ဒိယဆိုရင်အေနဲ့ဆက်ဆံနေတာပဲဘာညာဆိုပြီးရေးထားတွေ့ပါတယ်ဆိုတော့အိန္ဒိယအတွက်လည်းပဲအဲကလဒန်စီမံကိန်းကြောင့်ဘေးကျန်နေကြဖြစ်ပါတယ် တိုက်ပွဲတွေပြူပြီးအရေးကြီးတာလည်းဖြစ်ပါတယ
်ဟုတ်ပါတယ်အဲ့တော့ဒီခိုင်အရေးကိုပြောမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကိုလည်းမေးထားလို့မရဘူးထင်ပါတယ
်မှန်ပါတယ်ဘင်္ဂလားဒေ့ရှ်ရဲ့အဓိက interest နံပါတ်1 interest ကတော့ဒုက္ခသည်ကိစ္စပေါ့လေဒီဘက်မှာတိုက်ပွဲတွေဖြစ်ရင်ဟိုဘက်ကဒုက္ခသည်ရောက်လာမယ်သူကဒုက္ခသည်ကိုပြန်ပို့ခြင်းနဲ့အချိန်မှာဘန်ဒေါ်ရဘူးစီရောင်းတော့တိုက်ပွဲဖြစ်တဲ့တရားအဲ့ဘက်ကိုပို့ပြီးတော့ဒုက္ခသည်တွေရောက်လာနိုင်တဲ့အခြေအနေရှိရဆိုတာမျိုးဆွေညာတယ်အဲ့ဒါပြဿနာတစ်ခုအဲ့ဒီဟာအပြင်တိုက်ပွဲဟာသရုပ်နယ်ဘက်ကိုပြန့်တင့်လာတယ်ကုန်းတွင်းဘက်မှာတော့သိမရှိဘူးဒါပေမဲ့စိန့်မာတင်ကျွန်းဘက်မှာပေါ့လေအဲ့မှာတိုက်ပွဲတွေအဲ့ဘက်ကိုအထူးကြီးစံနေကြတယ်ဘာသာဆွေးပြောတယ်စိန့်မာတင်ကျွန်းဟာတကယ်တော့မဟာဗျူဟာရစိတ်အေးပါတဲ့ကျွန်းတကျွန်းတော့မဟုတ်ဘူးသူကသို့တော်လည်းပဲဘာပြောပြောသရုပ်ရဲ့နယ်ပြည်သရုပ်ကျော်လွန်မှာဖြစ်တယ်အဲ့ဒါကိုဘင်္ဂလားဒေ့ရှ်ပရိုတမ်လိုပတင်းစာကအဲ့မှာအက်ဒီတိုရီယယ်မှာတလို့တနေ့ကရေးထားတာတွေ့ပါတယ်အဲ့မှာဒီဟာကိုလည်းပဲငါတို့ကြည့်နေလို့မရဘူးတုံ့ပြန်မှဖြစ်တယ်ငါတို့ဒီဟာကိုပြန်ပြီးတော့ counter action လို့ရမယ် counter action ဆိုတာက counter attack လို့မပြောပါဘူးလေသူတို့ကသူတို့ဖြေထားတယ်ဆိုတော့ဒီကြံတော့အပြင်ဒီတိုက်ပွဲမှာ A နဲ့ဆက်ဆက်မယ်ဆိုရင်စောစောကလိုပဲ A ကတော့ non state ဆိုတော့ငါတို့အစိုးရချင်းတိုက်ရိုက်မဟုတ်တော့မှအိန္ဒိယခေတ်ကိုညှို့ပြီးတော့ငါတို့လည်းပဲထိတွေ့ဆက်ဆံပြီးတော့လူရဲတဲ့ခေတ်မှာဆိုပြီးတော့ပြောတယ်ဆိုတော့အခုလောလောဆယ်မှာတော့သူတို့ကပြန်အောင်သတိပေးထားတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်ပြည်သူတွေကထိခိုက်လာတယ်ဆိုရင်တော့သူတို့ကပြန်ပြီးလက်တုံပြားမှဖြစ်တယ်ဆိုတော့သူတို့သတိပေးထားတယ်ရှိပါတယ်ဆိုတော့ဘင်္ဂလားဒေ့ရှ်ကိစ္စဟာလည်းတော့အရေးကြီးတဲ့ကိစ္စပါ
။အခုရခိုင်ဘက်မှာလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့အာဆီယံအဖွဲ့တို့နောက်နိုင်ငံတကာအဖွဲ့အစည်းတွေကကြားဝင်လာနိုင်တဲ့အခြေအနေရှိပါလားအမေရိကန်ကတော့ပါဝင်ပတ်သက်လာနိုင်ပါလား
အဓိကအမေရိကန်ကိုအင်ပြောမယ်ဆိုရင်တော့စောစောကပြောသလိုပဲတရုတ်ကသိပ်ပြီးတော့လွန်လာပြီးတရုတ်ကလွန်ဟာအပေါ်စီးရပြီးတော့ဟိုဖြစ်သွားပြီဆိုရင်တော့အမေရိကန်ဟာလည်းပဲဝင်လာမှာပဲအမေရိကန်လည်းပတ်သက်လာမှာပဲအဲ့တော့ဘတ်တိလ်ကိုပဲထပ်ပြီးကိုကပြောရင်ဘတ်တိလ်လက်တာပြောတယ်တရုတ်ကဝင်ရောက်ဆွဲဖက်တော့မှာပဲဒီဟာအချိန်မိုက်မယ်လို့ရတယ် as a matter of fact ဒါကတော့စောင့်ကြည့်ပေါ့အဲ့လိုဖြစ်လာရင်တည်းသူကသုံးသက်တာကအမေရိကန်ကလည်းပဲပါလာမှာပဲတဲ့ဆိုတော့သူကပြောတော့ CA တိုက်ပွဲတစ်ခုရဲ့ proxy conflict ပေါ့လေ CA တိုက်ပွဲတစ်ခုရဲ့ဒီတဆင့်ခံပဋိပက္ခဟာ brewing in Burma ရဲ့သူတို့ကမြန်မာပြည်ထဲမှာဒါအစပြိုးနေပေါ့လေဒါလာဖို့အချိန်ယူတူဖြစ်တယ်ဆိုတော့ဒီရခိုင်ကိစ္စကိုအဓိကထားပြီးတော့ပြောတယ်လို့ယူဆပါတယ်တကယ်လို့ဖြစ်နိုင်ပါတယ်သူတို့ကကြွန့်ကျင်တယ်လို့ဆိုတော့သူတို့သုံးသက်တာပေါ့လေဒါအဲ့ဒီကိစ္စကြောင့်တရုတ်ကဒီဘက်မှာသိပ်ပြီးတော့ပါဝင်လာမယ်ဆိုရင်အိန္ဒိယကလည်းပဲဟိုဘက်မှာပါဝင်မယ်ဆိုတော့အမေရိကကလည်းပဲဒီကိစ္စကိုထိန်းဖို့အတွက်ပါဝင်လာရင်သူတို့အချင်းချင်းတော့ထိတိုက်တွေ့မှာပေါ့ဗျာ proxy ပေါ့တဆင့်ခံတွေကတဆင့်ဒါပြည်ပခါတွေပြင်းထန်လာနိုင်တယ်ဆိုတော့ဟိုတုန်းက CA တိုက်ပွဲမှာတုန်းကလိုပဲပေါ့သူတို့ကတဆင့်ခံတွေကတဆင့်မြန်မာနိုင်ငံထဲမှာအဲ့လိုပြည်ပခါဖြစ်လာနိုင်တယ်လို့သုံးသပ်တာရှိပါတယ်ဒါအမေရိကအနေနဲ့အာဆီယံကတော့သိပြီးတော့ဒီမပါလှသလိုပဲအာဆီယံကတော့လူတိုင်းကသိအမကိုကြပါဘူးအာဆီယံကတော့တထနူကျူဇာနေရမယ်အချင်းချင်းတော့မကြီးညွတ်ပါဘူးဆိုတော့အခုထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ကတော့မြန်မာပြည်နာဖြစ်ရှင်ဟာသိအရေးကြီးရဲ့ဦးစားပေးမယ်ဘာသာဆိုတော့ပြောတယ်ဘလောက်ထိကင်တွယ်နိုင်မလဲအတိုင်းသံတရားရှိကြကောင်းပါတယ်ဘယ်သူမှတော့အတက်သရောသူ့ရဲ့စကားကိုထောက်ခံပြောကြတာတော့မတွေ့ရပါဘူ
းဟုတ်ကဲ့ပါဦးကျော်စမရှင်အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတ
ယ်
ရခိုင်ဒေသကအရေးကိုဦးကျော်စန္ဒာကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခဲ့အစီအစဉ်ပါရှင်။အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါရစေ။ကရင်ပြည်နယ်မှာမကြခင်ဖွင့်လှစ်ဖို့စီစဉ်နေတဲ့စေပညာကျောင်းကတော့ဒေသအတွက်အကျိုးများစေပါမယ်လို့ကျောင်းဖြစ်မြောက်ရေးစီစဉ်နေသူတွေကပြောပါရစေ။ဒေသတွင်းမှာနေရစွန့်ခွာထွက်ပြေးတင်းရှောင်နေရတဲ့သူတွေနဲ့ဒေသခံပြည်သူတွေအတွက်လုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်မှုလူငယ်တွေကိုသင်ကြားပေးမယ်စေကောလိပ်တစ်ခုမကြခင်ဖွင့်လှစ်ဖို့လှုပ်ဆောင်နေကြတာဖြစ်ပါရစေ။ဒီကိစ္စကိုဦးဆောင်ဆောင်ရွက်နေတဲ့ဒေါက်တာမျိုးခန့်ကိုကိုနဲ့မက်ခင်လေးစကားပြောထားပါဗျာ။
ဟေ့ဂျန်စီတို့တဲ့ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေးပြီးခဲ့တဲ့ပတ်တုန်းကတော့မတရားမှုတွန်းလှန်ခဲ့တဲ့လူငယ်ဆရာဝန်လေးတယောက်အကြောင်းပြောပြခဲ့တယ်နော်ဒီတစ်ပတ်မှာလည်းအဲ့ဒီဆရာဝန်လေးကကရီနီဒေတာလူငယ်တွေအတွက်စေကောလိပ်တစ်ခုတိဆောက်ပေးဖို့အတွက်ကြိုးစားနေတယ်တဲ့သူဘလို့ကြိုးစားခဲ့လဲဆိုတော့နားထောင်ကြည့်အောင်စေကောလိပ်ဆောက်ဖို့ဆိုတဲ့စိတ်ကူးကိုသူဘလို့များအကောင့်ထဲပေါ်ခဲ့ရလဲ
ပက်ထရီရလာတဲ့အခါကျရင်ကရင်နီပြည်နယ်အနေနဲ့ကိုပိုင်တက္ကသိုလ်ကျောင်းကြီးရှိလာရမယ်ပေါ့နော်အစင်းကြီးတက္ကသိုလ်ကျောင်းကြီးရှိလာရမယ်အဲ့ဒါမှာစေတက္ကသိုလ်လည်းပဲအပါအဝင်ဖြစ်မယ်ပေါ့နော်အဲ့ဒါကျွန်တော်ဒေါ်လေးဆောက်ခရေကအဲ့ဒါစိတ်ကူးလေးရှိတယ်ပေါ့ပထမစိတ်ကူးကတော့ကျွန်တော်ကဒီတော့ဒေါ်လိုင်းကြီးကလည်းအရင်ကြီးကြာမယ်လို့မထင်မိဘူးကိုအဲဒါပေမဲ့ကြာလာတော့တိလာတယ်နိုင်ငံရေးတုံးတက်သူအနေအထားတွေကလည်းပဲ9နှစ်ကြာတင်ကြာမယ်10နှစ်ကြာတင်ကြာမယ်ဆိုတဲ့အခါတော့အဲ့ဒီရဲ့အလတ်ကအဲ့ဒီတော့ဆောက်လို့မရတော့ခုနလိုပဲကြောင်းနေသွားတဲ့အခါမှာလည်းတော်တဲ့ကလေးကိုတွေ့ရတယ်ဒီကလေးလေးအလောက်ဆိုလို့ရှိရင်ပညာရေးအခွင့်အလမ်းတွေသုံးဆောင်ကုန်လိမ့်မယ်အဲ့အတွက်ဒေါ်လာရေးပြီးတဲ့အထိမဆောက်ဘူးအခုတည်းကဆောက်လို့မယ်ဆိုတဲ့ဟာပေါ့နော်ဒါဒုတိယအကြောင်းပေါ့တတိယအကြောင်းကဒီမှာဆရာဝန်အားနေတယ်အဲ့အတွက်လည်းပဲဒီကမွေးထုတ်လိုက်တဲ့အခါကျလို့ရှိရင်ဆရာဝန်ကြီးဒီပြည်နယ်မှာလိုအပ်တဲ့အနေအထားအထိရောက်လာမယ်ဆိုရင်ဒီရည်ရွယ်ချက်၃ခုနဲ့ကျွန်တော်တို့စာကြိုးစားခဲ့တယ်ပေါ့
ဘလို့ဖွဲ့စည်းနေတယ်ရောသူချိတ်ဆက်ပြီးတော့ဆောင်ရွက်ခဲ့ရလဲ
တယောက်တည်းအင်အားနဲ့တော့ရမှာမဟုတ်ဘူးဒါတော့ကျွန်တော်ရဲ့စိတ်ကူးအိမ်မက်ဖြစ်တယ်ဒါပေမဲ့အဲ့ဒါကို DSOK ပေါ့နော်ကျွန်တော်ကင်းဒီဆောင်များအစည်းအုံချပြတယ်အဲ့မှာကန်ကောင်းထောက်မဆိုတာ ਨੇ ဒီပေါ့နော်ဒီဩစတြေးလျကကူညီပေးဖို့အဲ့အမစိတ်အားတကြမှုရှိတယ်သူနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ရဲ့အချိန်ချင်းစူးစမ်းနေနောက်တစ်ဆင့်ကန်ကောင်းထောက်မဆိုတာ ਨੇ UK မှာရှိတဲ့ကျွန်တော်တို့ပေါ့နော်ဒီအာနာမသိန်းခင်တွေကမြန်မာပြည်ရဲ့စေချောင်းတွေကိုကျွန်တော်တို့ကစနစ်တက်သွားတော့မှာပေါ့နော် new integrated curriculum ဆိုတာဒါနိုင်ငံတကာမှာအသုံးပြုနေတဲ့စနစ်ပေါ့နော်အဲ့ဒီ curriculum ကိုရွေးဆွဲပြီးတဲ့အမားနဲ့ချိန်မိတော့ချိန်မိတော့အမားကလည်းကူညီမယ်အလကားကိုကူညီမှာokay ပေါ့အဲ့ဒါနဲ့စပြီးတော့ကျွန်တော်တို့တွေဟို count ထဲပေါ်လာတယ်ပေါ့နော်အဲ့မှာကျွန်တော်တို့ခိုင်းစီမှာပါမဲ့အဲ့ဒီနိုင်ငံရေးအုပ်ချုပ်ရေးဘက်ကခေါင်းဆောင်နေပြီးရင်ဘာသာရေးဘက်ကခေါင်းဆောင်နေပြီးရင်ဒီမှာရှိပြီးတော့မှာဒီရဲရွာရဲ့လေးစားပြီးတော့ယုံကြည်ပြီးတော့ပေါ့နော်အားလုံးအားကိုးကြတဲ့လူတွေဒီထဲမှာအကုန်ပါဒီအုပ်စု၃အုပ်စုနဲ့ကျွန်တော်တို့စလိုက်တယ်ပေါ့နော
်တင်ကြားမယ့်ဆရာတွေရဲ့အရေးအသွေးကိုပြည့်မြအောင်ဘလို့တွေလေ့ကျင့်ပေးထားလဲ
Faculty Development Program ဆိုရယ်အဲ့ဒီအင်္ဂလန်က Academy of Medical Educator ကအသိမှတ်ပြုထားတယ်ပြီးသွားတဲ့အခါကျတော့ Royal College ပေါ့နော် Royal College of Edinburgh နဲ့လည်းချိတ်ဆက်ထားတယ်အဲ့ဒါလည်းအသိမှတ်ပြုထားတဲ့ program တွေကိုကျွန်တော်တို့တင်ပေးနေတယ်ပေါ့ညီမလိုပြောရင်တော့ဆရာဖြစ်တင်တယ်ပေါ့နော်အဲ့ဒါကိုဟောဖြစ်တယ်သူအဆင့်၃ဆင့်သွားမယ်ပေါ့နော်အခုလောလောဆယ်မှာတော့ကျွန်တော်တို့ဒီ PG set ပေါ့နော် PG set လို့ခေါ်တဲ့ certificate level ပြီးသွားရင် diploma level ပေါ့နော်အဲ့ဒါလည်းမကြာခင်ကျွန်တော်တို့အခုဆိုလို့ရှိရင်ပြီးတော့မယ်အဲ့ဒါပြီးရင် diploma ဆက်သွားမယ်ပေါ့နော
်စေချောင်းဝင်ခွင့်အရေးချင်းကိုဘယ်လိုတွေသတ်မှတ်ထားလဲ
ကျင်းဒီတာဖွားတွေကိုအဓိကဦးစားပေးတယ်ပေါ့နော်ပြီးွားရင်အခုလောလောဆယ်မှာတော့အသက်ဆက်ခွန်ကနေ30ထိပါပဲအဲနောက်တစ်ခုက10တန်းအောင်ထားရမယ်10တန်းအောင်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုပါပေါ့နော် NUG ကစတဲ့ဆက်10တန်းဖြစ်ရမယ်ပြီးသွားတဲ့အခါကျလို့ရှိရင်မှပေါ့ပြည်သူအစိုးရလက်ထက်တုန်းကအောင်ခဲ့တဲ့သူတွေကျွန်တော်တို့လက်ခံတယ်ပြီးရင် NaN CDN တွေကိုလက်မခံပါဘူးစာတင်နေ6နှစ်နဲ့ House Sergeant တစ်နှစ်ပေါ့နော်အဲ့ဒါအဲလိုမျိုးအဆင့်ဆင့်နေသွားဒါပညာရေးကော်မတီကနေလုပ်ခဲ့တဲ့အပိုင်းပေါ့ပြီးတော့အခါတော့ကျွန်တော်တို့ဒီ foundation ကြီးရမှာ basic science တွေလည်းပါတဲ့အခါကျတော့ဝင်စင်း online university ဆိုတာရှိတယ်အဲဒီ CDM လုပ်ခဲ့တဲ့ပေါ့နော်ဝိစာသိပ္ပံဆရာတွေဒီအဲဒီဝင်စင်း online university ကိုဖွင့်ပြီးတော့မှာတို့ဒီဝိစာသိပ္ပံနဲ့ပတ်သက်တဲ့အရာတွေဟောဖြစ်တယ်ပေါ့ကျွန်တော်တို့ဒီမှာလည်းပဲဒီ foundation entrance ကော foundation ကြီးရကောဒီအင်္ဂလိပ်သင်ချာ physics chemistry တွေဒီ basic science တွေပါနေတဲ့အကြောင်းမလို့ kinematical college ဒီဝင်စင်း online university နဲ့ MOU ထိုးထားပြီးအဲ့ဆရာရဲ့အခုနဲ့ဒီ entrance mobile ကိုစစ်ခဲ့တယ်ပေါ့နော်အဲ့မှာလာဖြေတာကအယောက်80လာဖြေတယ်ကျွန်တော်တို့အယောက်40အောင်မြင်ခဲ့တယ်ပေါ့နော်ဒီ40ကိုဒုတိယအဆင့်တတိယအဆင့်နေနဲ့ဒုတိယအဆင့်ကတော့ personal statement ပေါ့နော်တတိယအဆင့်ကကျတော့ viber ပေါ့ဒီဟာတွေစက်ဖြေတဲ့အခါမှာကျွန်တော်တို့အခုနောက်ဆုံး final result အနေနဲ့38ယောက်ကျွန်တော်တို့ရွေးလိုက်တယ်ပေါ့နော
်ဒီစေချောင်းလေးက current data လူငယ်တွေအတွက်ဘယ်လောက်ဒီအကျိုးရှိစီလဲ
အဲ့ကျွန်တော်တို့ကဒီ sea college ဖြစ်လာတဲ့အကြောင်းမလို့ကလေးတွေအနေနဲ့ဝါသနာလဲပါတယ်ဟွာလေတကယ်လဲဟွာဖြစ်တဲ့သူတွေအတွက်ပညာသင်ကြားဖို့အခွင့်အလမ်းတစ်ခုထပ်တိုးလာတယ်ပေါ့နော်တက္ကသိုလ်တစ်ခုတက်တိုးလာတယ်ပြီးသွားရင်ကျွန်တော်ကတော်လန်ကြီးတက္ကသိုလ်ဖြစ်တဲ့အကြောင်းမလို့စစ်တက္ကသိုလ်ဖြစ်တဲ့အကြောင်းမလို့ကလေးတွေကိုပထမနှစ်ကလွယ်ပြီးတော့ဒုတိယနှစ်ကနေစပြီးရင်ကျွန်တော်ကစေယုံနေနဲ့ဟွာလေintest လုပ်ပြီး contest လုပ်ပြီးတော့ clinical နဲ့ပိုထိတွေ့တဲ့အကြောင်းမလို့တို့တွေဒီပို့ပြီးတော့မှကျွန်တော်တို့ထပ်တော်မှအရည်အသွေးတွေပြည်လာနိုင်တဲ့အနေအထားမျိုးတွေရှိတယ်ပေါ့အနည်းစင်ဖွင့်သွားမှဆိုတဲ့အခါကျတော့ကျွန်တော်ရဲ့ target အရည်ဟွာဖြစ်လာတဲ့အခါကျရင်ဒီလူတွေဒီပြည်နယ်တစ်ခုလုံးဖြန့်ပြီးတော့မှ ตัวไหนดีไอ้ข้าจะรู้เช่นตัวปีดูดีตัวจะมาเอลั่นลั่นเป็นยามามสูมีนางเนี่ยนี่ทำอยู่ที่ตัวเรามาบ่เนาะ
ကဲဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်ပတ်တွင်မှာလဲဂျန်စီတွေအတွက်ဂျန်စီအစီအစဉ်ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะတက်တာ
ကရင်နီပြည်နယ်မှာဆေးကောလိပ်ဖွင့်မှုဆောင်ရွက်ပေးနေတဲ့ဒေါက်တာမျိုးခန့်ကိုကိုနဲ့မက်ခင်လီစကားပြောထားတဲ့ Generation C အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်Euro 2024ဥရောပဖလားဘောလုံးပွဲတွေကိုဂျာမနီနိုင်ငံမှာစတင်လိုက်ပြီးတော့ဒီနှစ်ဥရောပဖလားဘောလုံးပွဲအတွက်ဘယ်အသင်းကဘိုးဆွဲနိုင်ခြေရှိပါသလဲဆိုတဲ့ခံမှန်းချက်တွေနဲ့အတူအမေရိကန်ပြည်ထောင်စုမြောက်ကိုရီးယားပြည်နယ်မှာကစားခဲ့ကြတဲ့ American Open ကောက်သီးပြိုင်ပွဲတွေအကြောင်းကိုဒီသတင်းမဲ့ရဲ့အားကစားခန်းနာမှာကိုရန်နိုင်တင်ပြပေးထားတာရှူစားနာဆင်ပါရှင်
Euro 2024ဥရောပဖလားဘောလုံးပွဲကိုတော့ဂျာမနီနိုင်ငံမှာဂျွန်လ14ရက်နေ့ကစတင်လိုက်ပါပြီ။အင်ရှင်ဂျာမနီပါဝင်ခြေစစ်ပွဲအောင်တဲ့24သင်းကိုအုပ်စု6စုခွဲပြီးတော့ဂျာမနီနိုင်ငံကဘာလင်၊မြူးနစ်၊ကလုန်း၊ဖရန့်ဖတ်၊ဟမ်ဘတ်၊ဒေါ့တမန်၊လိုက်ပ်ဇစ်၊ဂေါ့ဆန်ခာခန်၊ဒူဆိုဒေါ့ဖ်နဲ့စတူဂတ်စုစုပေါင်းမြို့ကြီး10မြို့မှာကစားသွားကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကပြိုင်ပွဲအဖွဲ့ပွဲမှာတော့အုပ်စု A ကအင်ရှင်ဂျာမနီကစကော့တလန်ကို5ဂိုးတကိုးနဲ့ပြက်ပြက်သားသားအနိုင်ယူခဲ့ပြီးတော့စနေနေ့ကဆွစ်ဇာလန်နဲ့ဟန်ဂေရီပွဲမှာတော့ဆွစ်ဇာလန်က3ဂိုးတကိုးနဲ့နိုင်ပါတယ်။အုပ်စု B မှာတော့စပိန်ကခရိုအေးရှားကို3ဂိုးကိုမရှိနဲ့နိုင်ပြီးတော့အီတလီကအယ်ဘေးနီးယားကို2ဂိုးတကိုးနဲ့နိုင်ပါတယ်။တနင်္ဂနွေနေ့ကတော့အုပ်စု C ကနာမည်ကြီးအင်္ဂလန်ကဆာဗီးယားကို2ဂိုးကိုမရှိနဲ့ကတ်ပြီးတော့အနိုင်ရခဲ့ပြီးတော့ဒန်မတ်နဲ့ဆလိုဗေးနီးယားတို့2ဂိုးစီတည်ကျသွားခဲ့ပါတယ်။ဒီဘက်မှာတော့ပြီးခဲ့တဲ့ Euro 2020တုန်းကရုတ်တရက်နှလုံးရက်ပြီးတော့ကွင်းထဲမှာလဲကျသွားခဲ့တဲ့ဒိမတ်ခွင်းလယ်လူ Ericsson ကဒိမတ်အတွင်းအတွက်ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်။အုပ်စု D ကနယ်သာလန်နဲ့ပိုလန်ပွဲမှာတော့နယ်သာလန်က2ဂိုးတကိုးနဲ့နိုင်ပြီးတော့အုပ်စု E မှာတော့ Romania က Ukraine ကို3ဂိုးကိုမရှိနဲ့နိုင်ပြီးနာမည်ကြီး Belgium ကတော့ Slovakia ကို2ဂိုးကိုမရှိနဲ့မမျှော်လင့်ပဲရှုံးသွားခဲ့ပါတယ်။ပြင်သစ်နဲ့ Austria ပွဲမှာတော့ Austria က5ဂိုးကိုသွင်းတဲ့2ဂိုးနဲ့ပြင်းထန်ကပုတ်ခါဒီကပဲအနိုင်ရသွားခဲ့ပါရခင်ဗျာဒီနေ့ Euro 2024မှာဘိုးဆွဲဖို့ရေပန်းစားနေတဲ့အသင်းတွေကတော့ထုံးစံတိုင်းနာမည်ကြီးအသင်းတွေပဲဖြစ်ပြီးတော့ဒီတက်ကမှအင်ရှင်ဂျာမနီအင်္ဂလန်နဲ့ပြင်းထန်အသင်းတွေကရေပန်းစားဆုံးဖြစ်နေပြီးတော့သူတို့နောက်မှာတော့စပိန်အီတလီနယ်သာလန်နဲ့ပေါ်တူဂီအသင်းတွေဘိုးဆွဲနိုင်ခြေရှိတယ်လို့အကြက်ကတွေနဲ့ကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်ဒီထဲမှာတော့လက်ရှိတူရကီကဖီနာဝါချေအသင်းရဲ့နီးပြဖြစ်တဲ့မော်ရီညိုကတော့သူ့ရဲ့ပေါ်တူဂီအသင်းဘိုဆွဲမယ်လို့ခမန်းထားပါတယ်။ဆိုတော့မြန်မာဘောလုံးပရိသတ်တွေထဲမှာရောဘယ်အသင်းဘိုဆွဲမယ်လို့ခမန်းနေကြပါသလဲ။ဒါနဲ့ပတ်သက်ပြီးတော့အမေရိကန်မှာရှိတဲ့မြန်မာနိုင်ငံကဘောလုံးသမားဟောင်းနှစ်ဦးကိုမေးကြည့်ထားပါတယ်။မြန်မာလယ်ရေးစဉ်ဂိုးသမားဟောင်းကိုရင်ထွေးကတော့ဒီနှစ်ပြိုင်ပွဲမှာသူအကြိုက်တွေ့တဲ့အသင်းတွေကိုအခုလိုပြောပါတယ်။
ကျွန်တော်ကြိုက်ခဲ့တဲ့အသင်းဆိုလို့ကျွန်တော်အသင်းတစ်သင်းပဲတွေ့သေးတယ်။အနမပြမတဲ့အေရှားဂျာမနီရဲ့ဒုတိယသပင်းကယူနေချစ်တဲ့ဒီအများစုပါလာတဲ့အီတလီတည်းရဲ့ကျွန်တော်အဲ့သပင်းကိုကျွန်တော်ကြိုက်သေးတယ်ကျွန်တော်တို့တကယ်မနစ်2020တုန်းကဒုတိယခဲ့တဲ့အင်္ဂလန်သင်းကိုလည်းတကယ်ကောင်းမှထင်ပြီးမနေ့ကကြည့်လိုက်တဲ့ချိန်မှာလည်းအင်္ဂလန်သင်းရဲ့ကစားကွက်ကလည်းအဲ့လောက်ကြီးကျွန်တော်တို့ဘေးအသက်တွေဟင်းကနေဟာကနေဆွဲဆောင်နိုင်တဲ့ကစားကွက်ပုံယူတဲ့ကစားကွက်တွေတွေ့တော့ကျွန်တော်တို့အားမရဘူးကျေအားရတာတို့ကြာပြီကစားတဲ့ကစားကွက်ကကစားတဲ့ကစားကွက်ကကျွန်တော်တို့အားရတဲ့အသင်းကိုကျွန်တော်ကြိုက်တယ်တသင်းနဲ့ကျွန်တော်တွေ့ပါပြီ။ဂျာမနီကအင်ရှင်သင်းနဲ့ပြစ်တယ်။နောက်ပြီးသူတို့ကစားတဲ့ကစားကွက်ကလည်းပိုင်ပိုင်နဲ့စီစီပူပူနဲ့အပြင်းဝင်အထွန်းနဲ့တင်းဝက်လည်းအကုန်ကောင်းကစားတာကိုတွေ့ရတယ်။အီတလီရဲ့ထိုးတူပဲအီတလီရဲ့လူငယ်တွေနောက်တန်းကစားကွက်ဖြည့်ပေးတယ်ကျွန်တော်အလဲတန်းပလေယာတွေအလဲသူတို့ရဲ့ညိုင်းတဲ့ကစားကွက်တွေနဲ့ခြေတန်းလည်းဆက်ပြစ်တဲ့ကွက်တွေနဲ့ကျွန်တော်မှမိုင်းပါတယ်နကူကနေရှိကနေနေပြောင်းသွားတယ်သူတို့ရဲ့ကစားကွက်လေးကတင်းလင်းလင်းမြန်မြန်ပြပြလန်းနဲ့အပေါ်လိုမရှိကစားသွားတယ်အဲ့ဒါလေးတို့ကြည့်ပြီးတော့ကျွန်တော်ကစားတဲ့တင်းထဲမှာကြီးတဲ့တင်းကိုပဲကျွန်တော်အားကြတာတွေ့ခဲ့တယ်တော့အားကြတဲ့တင်းကတော့ကျွန်တော်ကဂျာမီနဲ့ဒီမှာဖြစ်ပါတယ
်တခါညောင်မြို့မှာနေထိုင်တဲ့ရန်ကုန်တက္ကသိုလ်နဲ့စွမ်းရည်နိုင်ငံကစားသမားဟောင်းကိုကျော်ကြီးကလည်းသူစိတ်ကြိုက်တွေ့မိတဲ့အသင်းတွေနဲ့ပတ်သက်ပြီး
အဲကျွန်တော်ကြိုက်တာကတော့ဂျာမီကြိုက်တယ်ဗျဂျာမီရဲ့အရှင်ကိုအရှင်ကပြောသူကအော်ရေနောကနည်းနည်းလူဟောင်းပါတော့ဟိုကလူတလေးတွေရမ်းမြန်တယ်ပေါ့နော်အဲ့ဒါလေးကြိုက်တယ်နော်နောက်ပြီးတော့ဟိုနေ့ကပွဲကကနာကြည့်လိုက်တဲ့အခါကျတော့အိုက်စကော့တလန်ကလူသားတဲ့အခါကျတော့သူကကျွန်တော်ကောင်းတာအဲအဲ့ဒါကြောင့်ကျွန်တော်ကဂျာမနီကိုကြိုက်တယ်နောက်တစ်ချက်က Now the boy England boy, no England boy, Chitakajo, England, Lumi, Nai Pare, not to draw ground for Gazare, to not ground for Gazare, so Boma Piapuli, so now Mania Gazara is a comare, for my mind, sorry. To Noga, I know the dinner, the dinner, Yamatima, no, or Jamine, England, the dinner, no, and then dinner, or Chia Diro, Tato, Lumia, for the Gile Comare, now the Lessi Champion, Italy, to let those strong Pitaway, so.
ကျွန်တော်ဒီပြိုင်ပွဲမှာဘယ်အသင်းဘိုးဆွဲမလဲဆိုတဲ့အပေါ်မှာတော့ကိုရင်ထွေးကသူ့ရဲ့ခံမှန်းချက်ကိုအခုလိုပြောပါရစေ။ကျွန်တော်အခုလင်းမျိုးကျွန်တော်ခံမှန်းပြီးပြောမယ်ဆိုရင်ဂျာမနီအသင်းစပိန်နဲ့အီတလီအဲ့ဒီအသင်းမှာမှအရှေ့အသင်းဖြစ်တဲ့ဂျာမနီအသင်းကိုကျွန်တော်ဦးစားပေးတာပါတယ်ခင်ဗျ။ယူရိုဥရောပဖလားဘောလုံးပွဲတွေကိုထောင်960ခုနှစ်ကနေစတင်ခဲ့တာမှာဂျာမနီနဲ့စ ာမဟုတ်ဂျားရဲကမထင်မှတ်ထားတဲ့အသင်းတစ်သင်းပဲပိုဆွဲသွားမလားဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဥရောပမှာ Euro 2024ဘောလုံးပွဲတွေစတင်လိုက်တဲ့ချိန်ထဲမှာပဲအာရှဘက်မှာတော့2026ကမ္ဘာဖလားချင်းစစ်ပွဲတွေကိုပြီးခဲ့တဲ့သတင်းပတ်မှာကစားခဲ့ကြပါတယ်။မြန်မာအသင်းကတော့အိမ်ကွင်းမှာ၅ဂိုးကိုမရှိနဲ့ရှုံးခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအသင်းနဲ့လာအိုနိုင်ငံမှာကစားကြတာမှာမြောက်ကိုရီးယားက၄ဂိုးတကူနဲ့နိုင်သွားပါတယ်။မြောက်ကိုရီးယားအသင်းဟာသူတို့ရဲ့အိမ်ကွင်းအဖြစ်ကစားမဲ့ပွဲစဉ်ကိုလာအိုနိုင်ငံမှာကစားရတာဖြစ်ပြီးတော့နောက်ဆုံးပွဲစဉ်၂ပွဲမှာတော့စီးရီးယားကိုတကူကိုမရှိနဲ့နိုင်သလိုမြန်မာကို၄ဂိုးတကူနဲ့၂ပွဲစလုံးမှာအနိုင်ရခဲ့ပါတယ်။စီးရီးယားနဲ့ပွဲကိုတော့ပရိသတ်တွေကိုဝင်ကြီးခွင့်မပေးခဲ့တဲ့အပြင်ရုပ်သံကားနေလဲဓာတ်ရိုက်ထုတ်လွှင့်ခွင့်မပေးခဲ့ပဲမြန်မာနဲ့မြောက်ကိုရီးယားပွဲကိုတော့ထုတ်လွှင့်ခွင့်ပေးခဲ့တယ်လို့ VOA လာအိုဌာနရဲ့သတင်းတောက်ကပြောပါတယ်။ဘောက်ဒီသတင်းတွေဘက်မှာတော့ American ပြည်တော်စုမြောက် Carolina ပြည်နယ်မှာကျင်းပခဲ့တဲ့ American Open ဂေါက်ဒီပြိုင်ပွဲမှာတော့ American က Bryson DeChambeau ဘူးကအနိုင်ရပြီးတော့ American Open Champion ဖြစ်သွားခဲ့ပါတယ်။American Open ဂေါက်ကြီးပြိုင်ပွဲကိုမြောက် Carolina ပြည်နယ်မှာကျွန်တော်12ရက်နေ့ကနေ16ရက်နေ့အထိကစားခဲ့ကြတာမှာ DeChambeau ကမြောက် Ireland က Rory McIlroy ထက်တစ်ချက်အသာနဲ့နိုင်ရပြီးတော့ Champion ဖြစ်သွားခဲ့တာပါ။တနင်္ဂနွေနေ့ကနောက်ဆုံးနေ့ကစားကြတာမှာမြောက် Ireland သား McIlroy ဟာနောက်ဆုံး၄ချိန်မှာ Bogey 3ချိန်ဖြစ်သွားတာကြောင့် DeChambeau ကနောက်ဆုံးမှာတစ်ချက်အသာနဲ့နိုင်ရသွားခဲ့တာပါ။ DeChambeau က၄ရက်ပေါင်း184ချက်နဲ့စုစုပေါင်းရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ပထမ McIlroy က185ချက်နဲ့ဒုတိယအမေရိကန်က Patrick Candley နဲ့ Tony Finau တို့က186ချက်နဲ့ပူးတွဲတတိယရခဲ့ကြပါတယ်။ DeChambeau အတွက်တော့ဒါကဒုတိယမြောက်မေဂျာဆူဖလားလည်းဖြစ်ပါတယ်။ DeChambeau ဟာဒီပွဲမှာအနိုင်ရသွားခဲ့တဲ့အတွက်စုချင်းငွေအဖြစ်နဲ့ American Dollar 4.3 သန်းလည်းရရှိသွားခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လင်းခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်
ဒီကနေ့ဇွန်လ19ရက်နေ့မှာ89နှစ်ပြည့်တဲ့ဒေါက်တာဆန်းစုကြည်မွေးနေ့အထိမ်းအမှတ်အနေနဲ့မြန်မာနိုင်ငံဆိုင်ရာအနောက်နိုင်ငံတန်ယုံတချို့ကသူတို့ရဲ့ Facebook လူမှုကွန်ရက်တွေပေါ်မှာပုံနေတင်ပြီးတော့ဂုဏ်ပြုကြပါတယ်ဒေါက်တာဆန်းစုကြည်ကိုဖမ်းဆီးချုံနောက်ထားမှုပေါ်ရှုံးချပြီးသူနဲ့အတူမတရားဖမ်းဆီးခံထားရသူတွေအားလုံးကိုပြန်လွတ်ပေးဖို့ဗြိတိန်အစိုးရအနေနဲ့ဆက်လက်တောင်းဆိုကြောင်းရန်ကုန်အခြေစိုက်ဗြိတိန်တန်ယုံရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုကလည်းအလားတူပဲစစ်ကောင်စီကိုတောင်းဆိုတိုက်တွန်းတယ်လို့နိုင်ငံရေးဌာနပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ရန်ကုန်မန္တလေးမြို့အပါအဝင်မြို့တချို့မှာလည်းအထိတ်မှလှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်မန္တလေးမြို့မှာလူငယ်အနည်းဆုံး22ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးခဲ့တယ်လို့မန္တလေးကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာရုရှားနဲ့မြောက်ကိုရီးယားနိုင်ငံအကြားကာကွယ်ဆိုင်ရာအပြန်အလှန်ပတ်မှုကူညီမဲ့သဘောတူစာချုပ်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့လက်မှတ်ထိုးခဲ့ကြပါတယ်။နိုင်ငံအကြားမဟာမိတ်ဆက်ဆံရေးနောက်ဆင့်ကိုတက်သွားကြောင်းပြသတာဖြစ်တယ်လို့ပျုံယမ်းမျိုးတော်ကို24နှစ်အတွင်းပထမဆုံးရောက်လာတဲ့ရုရှားသမ္မတနဲ့ပူးတွဲသတင်းသာရှင်းလင်းပွဲမှာမြောက်ကိုရီးယားကောင်ဆောင်ကပြောကြားခဲ့ပါတယ်ခင်ဗျာ။ မေကန်ပြည်တော်စုမှာဒီကနေ့ဇွန်လ19ရက်နေ့ဟာကျွန်းစနစ်လုံးဝအဆုံးသတ်ခဲ့တာကိုအထိတ်မှတတ်မှတ်ထားတဲ့ဂျွန်တင်းနေဖြစ်ပါတယ်အခုလိုဖက်ဒရယ်အစိုးရရဲ့ရုံးပေးရမဖြစ်မတတ်မှတ်ခင်ပြည်내တချို့မှာပဲပြည်내အစိုးရတွေကကျွန်းစနစ်အဆုံးသတ်မှုအထိတ်မှလုပ်ခဲ့ကြတာပါပထမဆုံးပြည်내ရုံးပေးရတတ်မှတ်တာကတော့တက်ဆတ်ပြည်နယ်မှာ1980ခုနှစ်ကဖြစ်ပါတယ်ခင်ဗျာ
ဟုတ်တယ်ဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Jonathan Cummins ဖြစ်ပါတယ်ရှင်ကျွန်မကစုမော်မာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်